Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ16ရက်တနင်္လာနေ့ညပိုင်း 9:30 AM စီစဉ်တွေကိုလိုင်းတိုမီတာ 24.25 30နဲ့ 51 နဲ့လိုင်းလမီတာ 190 တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနှံလောက်ပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြီထွေးပါပြည်ထောင်နိုင်ငံပါရီမြို့မှာတောက်ကြနေကတိုက်ခိုက်မှုနောက်ပိုင်းတနင်္လာဖြစ်သူ23ရောက်ကိုအာဏာပိုင်ကဖမ်းဆီးလိုက်ပါတယ်။ဒီပါရီမြို့အကြမ်းဖက်တိုက်ခိုက်ခံရမှုဟာရင်ကျေးရဲ့ကဘာကြီးတစ်ခုလုံးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ဒီခါမြန်မာနိုင်ငံမှာတော့ရန်နာထားတဲ့လွှတ်တော်စည်းဝေးတွေဒီနေ့ပြန်လည်စတင်လာမှာလွှတ်တော်တဲ့အကူအပြောင်းအစဉ်ချောမွေစီစနစ်နာထားဆောင်ရွက်သွားကြဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကလွှတ်တော်အမှတ်တွေကိုတိုက်တွန်းပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ချင်းနိုင်တဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီ။ရွှေကောက်ပွဲအပြီးပြန်ပြီးတော့ကျင်းပတဲ့လွတ်တော်အစည်းအဝေးမှာကြားရမှာတော့
ဒါမဲ့ဒုတိယအကြိမ်လွတ်တော်အတစ်ဒီပထမအကြိမ်တည်းပို၍အရေးသွေးရောအရေးချင်းပါပြည့်စုံပြီးနိုင်ငံတော်နဲ့နိုင်ငံသားများအထူးစည်းဝါးကို
လွတ်တော်နိုင်ရကသူရဦးရွှေမမရှင်ပြည်စုံတော်နောက်ပိုင်းမှာကြားရမှာပါဒီနောက်မှာတော့လက်ရှိလွတ်တော်တက်တန်းအတွင်အတိမပြုတ်နိုင်တဲ့ဥပဒေကြမ်းတွေကိုနောင်တက်လာမဲ့လွတ်တော်တစ်ကိုလွှဲပြောင်းပြင်ဆင်ထားတဲ့တဲ့နဲ့ယုံကြည်ချက်ကြောင့်ဖန်ဆီခံရသူတွေပြန်လို့ပေးရေးထောင်ထဲမှာအစာငတ်ခံဆန္ဒပြနေတဲ့ဖန်ဆီခံရသူတွေအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဖလော့ကာတွေပြောသမျှနဲ့တက်တန်းရောင်းတဲ့လွှာအစီအစဉ်တွေကိုလည်းကြားရမှာပါခုအရင်ဆုံးတော့တင်းလာနေညပိုင်းထိတ်တောက်ရောက်တဲ့တွေကိုမှတ်ခင်ဖြူထွေးနဲ့မှတ်အင်ဂျင်နိုင်တို့ကပြောပြပေးပါဦးရှင်
ပြည်ထောင်နိုင်ငံပါရီမြို့မှာတောက်ကြနေကဒီတိုက်ခိုက်မှုနောက်ွယ်ကအဓိကကြိုးကင်စစ်ဆင်ခဲ့တဲ့သူလို့တန်တရာရှိထားသူကိုတွေ့ထားပြီးလို့ပြည်ထောင်အာဏာပိုင်ကပြောဆိုလိုက်တာနဲ့အမျှဒီတိုက်ခိုက်မှုနောက်ပိုင်းနိုင်ငံတော်ဝန်ကတန်တရာဖြစ်သူ23ယောက်ကိုလည်းအာဏာပိုင်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။လူပေါင်း129ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုအဓိကကြိုးကင်စစ်ဆင်ခဲ့တဲ့သူဟာဘယ်လ်ဂျီယံနိုင်ငံသားအဗ်ဒယ်ဟာမစ်အပ်အပ်ဖြစ်တဲ့ဆိုတာသိထားပြီလို့ပြည်သက်တာဝန်ရှိသူတွေကပြောလိုက်ပါတယ်။သူဟာဒီနေ့အစောပိုင်းတုန်းကလည်းမအောင်မမြင်ဖြစ်ခဲ့တဲ့ရဲတပ်ဖွဲ့အပေါ်အကြမ်းဖက်တိုက်ခိုက်မှုတစ်ခုလုပ်ဖို့ကြိုးစားခဲ့တယ်လို့ဘယ်လ်ဂျီယံအာဏာပိုင်တွေကပြောပါတယ်။အကြမ်းဖက်တိုက်ခိုက်သူအဖြစ်တန်ရာရှိသူတွေကိုညလုံးပေါင်းဝင်ရောက်ရှာဖွေမှုပေါင်း190နီးပါးလုပ်ခဲ့တဲ့အကြောင်းပြင်သစ်ပြည်ထောင်ရေးဝန်ကြီးဘာနက်ကန်ဆနိုဗေကဒီကနေ့ပြောပါတယ်။အခုဖမ်းဆီးထားတဲ့သူတွေအပြင်နောက်ထပ်လူ100လောက်ကိုလည်းနေအိမ်ချေချုံနဲ့ထိန်းသိမ်းထားပါတယ်။ဒူးလူးစ်ဘော်နိုဘလေဂျမွန်လီယိုနဲဒီပါရီမျိုးစွန်ဘိုဘီနီအရက်တို့မှာဝင်ရောက်ရှာဖွေမှုတွေကိုလုပ်ခဲ့တာဖြစ်ပြီးတော့အဲ့ဒီစင်းနေရှာဖွေမှုတွေအတွင်းဒုံးကြီးလောင်ချာတစ်ခု AK rifle တစ်လက်နဲ့ကြီးကအင်ဂျီတွေအပါအဝင်လက်နက်အများပြားကိုလည်းသိမ်းဆည်းရမိခဲ့တာပါရှင
်တူရကီနိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာအမေရိကန်သမ္မတဘရက်အိုဘားမားကပြည်내နိုင်ငံပါရီမျိုးအကြမ်းဖက်တိုက်ခိုက်မှုဟာရင်ကျေးတဲ့ကဘာကြီးတစ်ခုလုံးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ကမ္ဘာကောင်းဆောင်တွေရဲ့ဒီထိပ်သီးအစည်းအဝေးမှာကုန်သွယ်ရေးစွမ်းအင်တွေရာသီဥတုပြောင်းလဲခြင်းဆိုင်ရာကိစ္စရပ်တွေကိုအဓိကဆွေးနွေးကြဖို့ဖြစ်ပေမဲ့မကြာခင်ရက်ပိုင်းကပါရီမြို့မှာအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်ကဆွေးနွေးပွဲအကြောင်းအရာတွေကိုလွှမ်းမိုးခဲ့တာပါကမ္ဘာကောင်းဆောင်တွေအနေနဲ့ပါရီမှာဖြစ်ပွားခဲ့တဲ့ရက်ဆက်ကြမ်းကြုတ်လှတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအပြင်းထန်ဆုံးရှုံ့ချတဲ့အကြောင်းနဲ့အခုလောက်ရက်ဟာဘယ်လိုနည်းနဲ့မှလက်ခံနိုင်စရာမရှိတဲ့အကြမ်းဖက်လောက်ရက်တွေကိုဘယ်လိုနေရာမှာဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်တညီတညွတ်တဲ့ခြေမုံသွားမဲ့အကြောင်းလဲကမ္ဘာကောင်းဆောင်တွေကသူတို့ရဲ့ကြီးညာချက်မူကြမ်းနဲ့မှထည့်သွင်းဖော်ပြထားပါတယ်တူရကီနိုင်ငံအပန်းဖြေမြို့အန်တလီယာမှာကျင်းပနေတဲ့ထိပ်သီးဆွေးနွေးပွဲအဆုံးသတ်ခါနီးချိန်မှာသမ္မတအိုဘားမားဟာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်အီတလီဝန်ကြီးချုပ်မတ်တီယိုရန်စီနဲ့ပြင်သစ်နိုင်ငံသားဝန်ကြီးလော်ရန့်ဖာဘီယပ်စ်တို့နဲ့ဒီကနေ့တွေ့ဆုံမှာပါပြင်သစ်သမ္မတဖရန်ဆွာအိုလန်းကတော့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့စီစဉ်ခဲ့ပေမဲ့ပါရီမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်ရကြောင့်သူ့အစီအစဉ်ကိုထပ်ခဲ့ရတာဖြစ်ပါတယ်ရှင်
စီးမြနိုင်ငံရဲ့လီနစ်ကြာပြည်တွင်းစစ်ဆုံးသတ်နိုင်ဖို့မှာပြစ်ခတ်မှုတွေရပ်ဆဲပြီးကုလသမဂ္ဂရဲ့ဂျာဝင်ဆင်ဆက်မှုနဲ့ဆီးရီးယားကကိုရိုင်းဥဆောင်တဲ့နိုင်ငံပြည်ပြည်ပြောင်းလဲမှုတွေဖြစ်လာဖို့လိုအပ်နေတယ်ဆိုတာကိုအမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတနင်္ဂနွေနေ့ကသဘောတူခဲ့ကြတဲ့အကြောင်းအမေရိကန်အစိုးရကပြောပါရယ်တူရကီနိုင်ငံအန်ဒယ်ယာမြို့မှာကျင်းပနေတဲ့ G20 ဆက်မှုအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲအပြင်ပန်းမှာခေါင်းဆောင်တို့ဦးတို့35မိနစ်ကြာတည်တံ့တွေ့ဆုံခဲ့ကြတာပါ။စီးရီးယားရေးနဲ့ပတ်သက်လို့တခြားသောကမ္ဘာအစည်းအဝေးကြီးတွေမှာသူတို့နှစ်ဦးမကြာခဏဆိုသလိုကွဲလွဲမှုတွေရှိခဲ့ရကဒီဒီချိန်တွေ့ဆုံမှုကတော့အပြုသဘောဆောင်တဲ့ဆွေးနွေးမှုဖြစ်တယ်လို့အမေရိကန်သမ္မတအမီရော်ကပြောပါရယ်။မစ္စတာပူတင်ရဲ့နိုင်ငံသားရေးအကြံပေးယူရီ ဟူရှမ်ကော့ဖ်ကလည်းဒီမစ္စတာပူတင်နဲ့မစ္စတာအိုဘားမားတို့အကြားအတော်လေးအသေးစိတ်ကြတဲ့ဆွေးနွေးမှုတွေရှိခဲ့တဲ့အကြောင်းပြောဆိုပါရယ်။မကြာသေးခင်သတင်းပတ်တွေအတွင်းအော်စတီးယားနိုင်ငံဗီယက်နာမ်မြို့ဆွေးနွေးပွဲတွေမှာမစ္စတာပူတင်နဲ့မစ္စတာအိုဘားမားတို့အကြားတတ်တမန်ရေးအရာတိုးတက်မှုတွေရှိခဲ့တယ်လို့အင်ဂျီရောအရာရှိတဦးကလည်းပြောပါရယ်ရှင်။
ကိုရီးယားသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ဟာမြောက်ကိုရီးယားနိုင်ငံပျောင်ရမ်းမြို့တော်ကိုဒီသတင်းပတ်နှောင်းပိုင်းတွားရောက်มาဖြစ်ပြီးမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့ရှိတယ်လို့တောင်ကိုရီးယားယွန်ဟပ်သတင်းအေဂျင်စီကပြောပါတယ်။မစ္စတာဘန်ကီမွန်ဟာပြီးခဲ့တဲ့6လတုန်းကမြောက်ကိုရီးယားဘက်ချက်မှရှိတဲ့နှစ်နိုင်ငံဆက်မှုဆုံးကီဆွန်ကိုတွားရောက်ဖို့စီစဉ်ခဲ့ပေမဲ့ခီးစဉ်ပြတ်ခဲ့မှုပါတယ်။ဒီခီးစဉ်ဘာကြောင့်ပြတ်ခဲ့တယ်လဲဆိုတာတော့မသိခဲ့ရပါဘူး။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂကအစစ်မြင့်တည်င်းရင်းမြစ်တစ်ခုကိုကိုကပြီးမစ္စတာဘန်ပြုံရမ်းမျိုးကိုသွားမဲ့အကြောင်းယွန်ဟပ်ကတည်င်းမှာဖော်ပြထားတာပါမစ္စတာဘန်အနေနဲ့မြောက်ကိုရီးယားကောင်းဆောင်ကင်နဲ့တွေ့ဖို့ညွှန်လင်းရတဲ့အကြောင်းဘာကြောင့်လဲဆိုရင်နိုင်ငံအကြီးအကဲကိုမတွေ့ဘဲကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုကိုအတွေ့အမှုချုပ်သွားရောက်ဖို့ဆိုတာတိတ်မထင်နိုင်တဲ့အကြောင်းလဲဖော်ပြထားပါတယ်အခုခီးစင်နဲ့ပတ်သက်လို့နယူးယောက်မြို့ကုလသမဂ္ဂပြောခွင့်ရရုံးနဲ့စိုးမျိုးကပြန်လည်ပေါင်းစည်းရေးဝင်ကြီးဌာနတို့ကမှတ်ချက်တစုံတရာပေးဖို့ညှင်းဆန်ပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239ไซโตมีเตอร์58กิโลเฮิรตซ์5885สนิทตนูนี่มาไลท์ไลมีเตอร์190กิโลเฮิรตซ์1905รูเนี่ยว่าทุ่นลื่นปีนี่ว่าครับเนี่ย
วีดีโอก็นี่คลีนล่ะเนี่ยเมียนมาเนี่ยနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်မြန်မာနိုင်ငံမှာရပ်နားထားတဲ့လွတ်တော်စည်းဝေးတွေကိုဒီကနေ့ပြန်စတာမှာလွတ်တော်တဲ့အကူအပြောင်းအစဉ်ပြေချောမွေစေရေးစည်တနာထားဆောင်ရွက်သွားကြဖို့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရှင်မန်းကလွတ်တော်မတ်တွေကိုတိုက်တွန်းလိုက်ပါတယ်။စည်းဝေးကိုဒေါန်ဆန်းစုကြည်လည်းတက်ရောက်ပါတယ်။အခုလွတ်တော်စည်းဝေးတွေဟာပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအရပေါ်လာမဲ့လွတ်တော်တက်တန်းအစ်စ်မတိုင်ခင်2010ရွေးကောက်ပွဲအရဖွဲ့စည်းထားတဲ့လွတ်တော်ရဲ့နောက်ဆုံးစည်းဝေးပါ။ရွေးကောက်ပွဲရလဒ်တွေအရကတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်တို့မှအမတ်အရေးအတွက်အများစုနဲ့အပြတ်အသတ်အနိုင်ရထားတဲ့အပြင်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အများစုမှလည်းအနိုင်ရပါတယ်။အခုရွေးကောက်ပွဲကိုအအောင်မြင်နဲ့ချောချောမွေ့မွေ့ကျင်းပနိုင်ခဲ့တဲ့အတွက်တမရဦးသိန်းစိန်ကိုရောဒေါ်ဆန်းစုကြည်ကိုပါနိုင်ငံတကာကချီးကျူးဂုဏ်ပြုထားပါတယ်။ဒီရွေးကောက်ပွဲပြီးသွားတာတောင်မှပဲလွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းကိုစစ်တပ်ကယူထားဆဲပါပဲလို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘာရော့စ်ကကြေညာပေးနေမှာပြောပါရယ်မြန်မာနိုင်ငံမှာအရက်သားအုပ်ချုပ်ရေးကိုအပြည့်အဝအသွင်ကူးပြောင်းဖို့ရာအခြေခံဥပဒေပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တစ်ခုလိုအပ်တယ်ဆိုတာလွန်ခဲ့တဲ့နှစ်တွေအတွင်းတသမတ်တည်းပြောထားပါတယ်လို့မစ္စတာဘာရော့စ်ကပြောပါရယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမပြီးဆုံးသေးတာကြောင့် NLD ပါတီဝင်တွေနဲ့ဒီပါတီကိုထောက်ခံကြသူတွေအနေနဲ့ကိုကိုကိုထိန်းချုပ်ပြီးလာမယ့်သတင်းပတ်တွေလတွေအတွင်းမှာဘယ်လိုလှုပ်ဆောင်မှုမျိုးမှုမဆိုပေါ်ပေါက်လာရင်ထိမ့်သိမ်းရှောင်ရှားကြဖို့တိုက်ပွဲထားပါတယ်။အစိုးရသက်ဖွဲ့စည်းပြီးတဲ့နောက် NLD အနေနဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာရှင်းလင်းတိကျတဲ့အခြေစရာကိုချပြသွားမယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောထားပါတယ်ရှင်။
ပင်လယ်စာထုတ်လုပ်တဲ့လုပ်ငန်းတွေမှာမြန်မာအပါအဝင်အာရှကအလုပ်သမားတွေကိုကျေးကျွန်နေတဲ့ဘွယ်ခိုင်းစေခဲ့တဲ့ဖြစ်ရက်နဲ့ဆက်ဆက်နေတဲ့လူကုန်ကူးမှုဆွဆွဲချက်နဲ့ဖန်စီထိန်းသိမ်းခံထားရတဲ့အင်ဒိုနီးရှား3ယောက်နဲ့ထိုင်း9ယောက်တို့ကိုဒီကနေ့အင်ဒိုနီးရှားတရားရုံးတစ်ခုမှာစတင်ရုံးထုတ်ပါတယ်။ငါးဖမ်းလုပ်ငန်းတွေမှာခိုင်းစေခံရတဲ့ကျေးကျွန်တွေအကြောင်း AP သတင်းဌာနကဖော်ထုတ်ခဲ့ပြီးနှစ်လအကြာပြီးခဲ့တဲ့မေလတုန်းကသူတို့ကိုဘန်ဂျီနာကျွန်းမှာဖန်စီမိခဲ့တာဖြစ်ပါတယ်။ဂျကာတာမြို့တော်ကနေမိုင်1800လောက်အကွာအရှေ့တောင်ဘက်မလုကုခိုင်ကမြို့နယ်တစ်ခုဖြစ်တဲ့တူးမှာသူတို့ကိုတိချားစီရုံးတည်စစ်ဆေးခဲ့တာပါ။ပထမဆုံးရုံးတည်စစ်ဆေးခံခဲ့ရသူကတော့အသက်53နှစ်အရွယ်ထိုင်းကပ္တိန်ရန်ရွတ်နီတီဝမ်ချာရွန်ဖြစ်ပါတယ်။ဂျန်နဲ့အင်ဒိုနီးရှား3ဦးနဲ့ထိုင်းလူမျိုး4ဦးတို့ဟာအင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာရှိတဲ့အကြီးဆုံးငေါလုပ်ငန်းတွေထဲကတစ်ခုဖြစ်တဲ့ပုစုကဘန်ဂျနာရီဆော့စ်ကုမ္ပဏီကဝန်ထမ်းတွေဖြစ်ပါတယ်ရှင်
။ကမ္ဘောဒီးယားတိုက်ခိုက်ကောင်းဆောင်ဆမ်မရီစီဟာဒီကနေ့လွတ်တော်အမတ်နေရာကနေဖေရှားခံရပြီးလွတ်တော်အမတ်တယောက်အဖြစ်တရားရုံးကနေအကာအကွယ်ရနေတဲ့အခြေအနေလဲဆုံးရှုံးသွားတာကြောင့်သူ့ဘော်ဆွဆွဲထားတဲ့အသေးဖြတ်မှုဆွဆွဲချက်နဲ့ဖန်စီထိန်းသိမ်းခံရနိုင်တဲ့အခြေအနေရောက်သွားပါတယ်။ဒီမှုဟာနိုင်ငံရေးပြောကားတွေကြောင့်ဖြစ်တယ်လို့တိုက်ခိုက်တွေကတော့ပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့ Ramsey ဟာဒီကနေ့ညနေခင်းကမ္ဘောဒီးယားကိုပြန်ဖို့စီစဉ်ထားတဲ့အတိုင်းပြန်ပြစ်မှာမဟုတ်ပေမဲ့လာမယ့်ရက်အနည်းငယ်အတွင်းမှာပြန်ဖို့စီစဉ်ထားတယ်လို့သူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေမဖြစ်အောင်ရှောင်ရှားတဲ့သဘောနဲ့သူ့ခင်းစဉ်ကိုရွှေ့ဆိုင်းရတာဖြစ်တယ်လို့ Samrin Sibari ကတာဝန်ရှိသူတွေကပြောပါတယ်။ အတိုက်ခံရှိနေတဲ့ဦးဖြစ်တဲ့အန်ချေဟန်ကမစ္စရင်းစီဟာဖမ်းဆီးထိန်းသိမ်းခံရမှာစိုးလို့ပြန်မလာတာမဟုတ်ပဲသူ့ကိုထောက်ခံသူတွေနဲ့အာဏာပိုင်တွေအကြားမှာထိတ်တန့်ရင်ဆိုင်မှုတွေဖြစ်မှာကိုစိုးရိမ်နေတဲ့အတွက်မလာသေးတာဖြစ်တဲ့အကြောင်းပြောပါရစေ။ရေစီကိုဖမ်းဆီးထိန်းသိမ်းနိုင်ပွဲရှိနေတဲ့အခြေအနေကဒီနိုင်ငံရေးအခြေအနေလှုပ်လှုပ်ခက်ခက်ဖြစ်နေတဲ့ကမ္ဘောဒီးယားမှာမတည်မငြိမ်မှုတွေဖြစ်လာနိုင်တဲ့ဆိုရဲစိုးရိမ်မှုတွေလည်းရှိနေတာဖြစ်ပါတယ်။မစ္စတာရင်စီယာမကြသေးခင်ကမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကြီးငြင်းငြင်းကြမ်းကြမ်းနဲ့လွတ်လွတ်လပ်လပ်ကျင်းပနိုင်ခဲ့တာနဲ့ပတ်သက်လို့ကမ္ဘောဒီးယားအနေနဲ့အတူယူတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပြီးမကြခင်မှာပဲအခုလိုအခြေအနေနဲ့ရင်ဆိုင်ရတာဖြစ်ပါတယ်ရှင်
။ပြင်သစ်နိုင်ငံပါရီမြို့ကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံကအာရှအဖြစ်လက်ခံကျင်းပတဲ့အာရှပစိဖိတ် APEC ထိပ်သီးအစည်းအဝေးအတွက်လုံခြုံရေးကိုအထူးအလေးထားဆောင်ရွက်နေတယ်လို့ဖိလစ်ပိုင်ကာဝေးရေးဝန်ကြီး Volatile Gaisman ကပြောပါရယ်အကြမ်းဖက်တိုက်ခိုက်ခံရနိုင်တယ်ဆိုပြီးထွက်ထားတဲ့သတင်းတွေအပေါ်အသေးချာစမ်းစစ်နေတဲ့အကြောင်းအခုထိသိထားရသလောက်အကြမ်းဖက်မှုဖြစ်နိုင်တာမျိုးမတွေ့ရသေးပါဘူးလို့လည်းမနီလာမြို့တော်ရဲချုပ်ကပြောပါရယ်လုံခြုံရေးတင်းကျပ်ထားတဲ့ဂျာကပဲ APEC ထိပ်သီးအစည်းအဝေးကိုစတင်သူတွေကဆန္ဒပြဖို့စီစဉ်နေပါရယ်ဖိလစ်ပိုင်ရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေရဲ့သဘောထားနိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တို့ကိုအတိအမှတ်ပြုပြီးသူတို့ရဲ့အခွင့်အရေးကိုပိတ်ပင်တာမျိုးမလုပ်ပါဘူးလို့ရဲချုပ်ကပြောပါရယ်ရှင
်တနင်္လာနေ့ညပဲထိတ်တန့်ရောက်တဲ့တွင်ကိုမခင်ဖြူထွေးနဲ့မအင်ဂျင်နိုင်တို့ကကြီးညာပေးခဲ့တာပါရှင်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါရောင်းမယ်ရွေးကောက်ပွဲပြီးပြန်လည်ကျင်းပတဲ့အခုလွတ်တော်အစည်းအဝေးတွေကနေနှောင်လာမဲ့လွတ်တော်အသစ်ကူအပြောင်းအစဉ်ချုံးမွေစေရေးစေတနာထားဆောင်ရွက်သွားကြဖို့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလွတ်တော်အမတ်တွေကိုတိုက်တွန်းခဲ့ပါရယ်အခုကျင်းပတဲ့ပထမကြိမ်ပြည်သူ့လွတ်တော်73ကြိမ်မြောက်အစည်းအဝေးဟာလွတ်တော်အသစ်မခေါ်ယူခင်နောက်ဆုံးကျင်းပတဲ့အစည်းအဝေးပါနေပြည်တော်လွတ်တော်မှာတွားရောက်တည်င်းယူနေတဲ့ကိုသားညွန့်ဦးကတည်င်းပေးပို့ထားတာကိုပြန်ပြီးတင်ပြလိုက်ပါရရှင
်2010ခုနှစ်ကစတင်ကျင်းပခဲ့တဲ့ဒီလွတ်တော်သက်တမ်းနောက်ဆုံးအကျော့အစည်းအဝေးကိုအခုဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်အခုနောက်ဆုံးကျန်တဲ့ဒီလွတ်တော်စည်းအဝေးသက်တမ်းအတွင်းမှာတော့ကြာရှိနေတဲ့အစိုးရဘတ်ဂျက်ကိစ္စအပြင်ဒီဥပဒေမူကြမ်းအချို့ကိုတို့ဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်ဒါ့အပြင်လွတ်တော်ဟောင်းအနေနဲ့လာမယ့်လွတ်တော်တစ်ကိုကြီးချေချောမှုနဲ့ဒီလွှဲပြောင်းပြီးသွားနိုင်ဖို့လည်းဆောင်ရွက်သွားပါမယ်ဆိုပြီးတော့ဒီပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရအုပ်ရှိမန်းကပြောဆိုသွားပါတယ်
။လာမယ့်ဒုတိယကြိမ်လွှတ်တော်အသစ်ဒီပထမကြိမ်တက်ပို၍အရေးသွေးရောအရေးချင်းပါပြည့်စုံပြီးနိုင်ငံတော်နှင့်နိုင်ငံသားများအထူးစည်းဝါးကိုပုံမှန်ဆောင်ရွက်နိုင်စေရန်အတွက်ကျွန်တော်တို့ကလမ်းကင်းဆောင်ရွက်ပေးကြရအောင်။ဒါကြောင့်ကိုယ်လည်းများအနေဖြင့်ဆောင်ရွက်ခွင့်ရရှိချိန်ကာလအတွင်းဤသို့အကျိုးစီးပွားအတွက်စေနာဖြင့်ဝိရိယထားဆောင်ရွက်ကြရအောင်လို့တိုက်တွန်းရင်နှုတ်ခွန်းဆက်တာလိုက်ပါတယ်
ဒီကနေ့မနက်စနေမှာစတင်ခဲ့တဲ့ပြည်သူ့လွှတ်တော်စည်းဝေးအတွက်မှာတော့လွှတ်တော်ကိုယ်စားလှယ်တွေရဲ့ပြပခီးစဉ်နဲ့ပတ်သက်လို့အစီအငံချက်တွေနဲ့ရင်မျိုးဥပဒေပြင်ဆင်ချက်မူကြမ်းပါဝင်ဥပဒေမူကြမ်းချုပ်ကိုဆွေးနွေးအတည်ပြုလာတယ်လို့ပါတယ်အခုပြုလုပ်တဲ့လွှတ်တော်စည်းဝေးအတွင်းမှာတော့ပုံမှန်အဖြစ်ဆိုလို့ရှိရင်အစိုးရ3စည်းဆိုင်ရာဆွေးနွေးအတည်ပြုပေးရမယ့်စည်းဝေးဖြစ်ပါတယ်လွှတ်တော်တစ်အကူပြောင်းကတော့ချေချောမှုဝေးဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမင်းသူက VOA ကိုပြောပါတယ
်ပုံမှန်အဖြစ်တော့ဒီလွှတ်တော်ဟာကျွန်တော်တို့ဖြစ်ဆွဲဘတ်ဂျက်လို့ပြောတဲ့ဒီနှစ်တနည်းရဲ့လိုအပ်တဲ့ဟိုတုံးဆွဲဖို့အတွက်ပေါ့လေတက်ဆိုင်ရာစီမံကိန်းတွေဒီအတွက်ကိုဒါလိုတဲ့ငွေတွေပြန်တောင်းနေဆိုတဲ့အပတ်စဉ်ပေါ့လေလွတ်တော်ပတ်စဉ်ဖြစ်နေတယ်ပုံမှန်အပြည့်ဒါပေမဲ့ထူးခြားတာတော့စောစောပြောလို့ပေါ့ဒါပထမကြိမ်လွတ်တော်တက်တန်းရဲ့နောက်ဆုံးအစည်းအဝေးဖြစ်တယ်လာမယ့်အပတ်မှာတော့ဒါဒုတိယကြိမ်တက်တန်းစမယ်ကြိမ်ဖြစ်နေတာအဲ့ဒါလေးပါပဲပုံမှန်အပြည့်တော့ဒါဖြစ်ဆက်ဘတ်ဂျက်သူပြောတဲ့အားဒီအတွက်ဆွေးနွေးတဲ့လွတ်တော်ပါပဲ
အခုကမူချမ်းက30ကျော်လောက်ကျန်သေးတယ်ပြောတယ်မူချမ်းဥပဒေမူချမ်းနေအဲ့ဒါတွေရောအပြည့်ပြတ်ပါမလား
အဲ့အဲ့လောက်ကတော့ကျွန်တော်တို့မန်းလို့တော့မရနိုင်ဘူးဗျာဒါပေမဲ့ဒီအစားကိုတော့ဒီဟိုတချို့အမှန်တန်ဒီခက်နဲ့မညီတဲ့ဥပဒေကြနေကြတော့ဒါပြင်ဆင်နိုင်မဲ့အနေအထားမျိုးတွေရှိပါတယ်နောက်တော့လည်းမြန်နိုင်မှာပဲ
နောက်တစ်ခုကတော့အခုကဒါနောက်ဆုံးလွတ်တော်ဟောင်းအောင်နောက်ဆုံးပေါ့လွတ်တော်တက်လဲလာမယ်ဆိုတော့အကူပြောင်းတဲ့ပတ်သက်လို့ရောဆွေးနွေးစရာတွေများရှိကြလား
အဲကျွန်တော်အဲ့လောက်တော့မမနိုင်ဘူးဗျာဘာဖြစ်ဆိုတော့ပုံမှန်ပြတော့ပုံမှန်လွတ်တော်ဖြစ်နေတဲ့အတွက်လေနော်အဲဒါတော့ကျွန်တော်လည်းမသိနိုင်လက်ရှိလွတ်တော်ရဲ့ရတောင်းကဥပဒေပြည်နဲ့ဆိုတော့ဒီဘတ်ဂျက်တွေပြတ်ထန်ပြီတယ်ဖြစ်ဆွဲဘတ်ဂျက်တွေပြတ်ထန်ပြီတယ်ဟုတ်ပြီဒါ
ကျွန်တော်နောက်ဆုံးကိုမင်းသူကိုတစ်ခုလေးကောမန့်မေးချင်တယ်အခုကဘာပြောအမျိုးသားစုစုဖွဲ့ချုပ်ကအနိုင်ရပါပါပြီလွတ်တော်ပြောင်းလဲလာတော့မယ်အခုပြောင်းချွတ်ချွတ်မှုမှုဖြစ်မယ်လို့ဒီစလားအချိန်တွေပြောရှိပါတယ်
ဒီလွတ်တော်ရဲ့အနေထားရတော့ဒီတွားမဲ့အနေထားတော့ဒါချွတ်ချွတ်မှုဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
အခုဒီလွတ်တော်ဟောင်းကိုလာမယ့်နှစ်ဇန်နဝါရီလအထိကျင်းပပွဲရှိပြီးတော့လွတ်တော်တစ်ကိုတော့ဖေဖော်ဝါရီလမှာခေါ်ယူဖို့ရှိနေပါတယ်လွတ်တော်တစ်ကပဲသမရသစ်ရွေးချယ်ပြီးတော့ဆူရဖွဲ့ရမှာပါသူရဥရှိမန်းအပါဝင်အခုလွတ်တော်ကိုတက်ရောက်လာတဲ့ကိုယ်စားလှယ်အများစုကတော့နောင်လွတ်တော်မှာဆက်ပြီးတော့ပါဝင်နိုင်တော့မှာမဟုတ်ပဲနဲ့လွတ်တော်တစ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ပြီးအများစုနဲ့ကျင်းပရမယ့်အနေအထားရှိနေပါတယ်အခုကျင်းပနေတဲ့လွတ်တော်ကတော့ဒီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်အများစုတက်ရောက်ခွင့်ရနေတာမို့လို့သူတို့ရှေ့မှန်တိုက်တွန်းနေသလိုပဲနောင်လွှတ်တော်တဲ့အတွက်ပြင်ဆင်ပေးမှုမှာချောချောမွေ့မွေ့ဖြစ်ပါမလားဆိုတာကတော့ဒီလွှတ်တော်ကနေပြီးတော့ဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့ရလဒ်ကိုကြည့်ရမယ်အနေထားပါလက်ရှိအဖြစ်တော့လွှတ်တော်ဆွေးနွေးမှုခေါင်းစဉ်တွေကြည့်ရင်တော့ဒီပုံမှန်လွှတ်တော်တရရဲ့ဆောင်ရွက်ချက်တွေနေပဲရှိနေပါသေးတယ်ကျွန်တော်တားညို့ပါနေပြည်တော်ကနေပြီးတော့သတင်းပေးပို့တာပ
ါကိုတားညို့ပါရှင် VOA မြန်မာပိုင်းကနေတင်လင်းလာတဲ့ညဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးလွှတ်တော်ရင်းဆွေးနွေးကြတဲ့ဥပဒေကြမ်းအကြောင်းသတင်းတစ်ပုဒ်ကိုတင်ပြပါောင်းမယ်လက်ရှိလွတ်တော်တက်တန်အတွင်အတီမပြုတ်နိုင်တဲ့ဥပဒေကြမ်းတွေကိုနှောင်တက်လာမဲ့လွတ်တော်တစ်ကိုလွှဲပြောင်းသွားဖို့ပြင်ဆင်ထားတယ်လို့လွတ်တော်ဥပဒေကြမ်းကော်မတီကပြောဆိုပါရယ်တက်မတော်အတုံးစိတ်အပါဝင်အစိုးရတစ်အတွက်အတုံးစိတ်တွေတော့လက်ရှိလွတ်တော်မှာဆွေးနွေးဖို့မရှိသေးပေမဲ့အစိုးရကတင်လာရင်တော့ဆွေးနွေးတော့မှာဖြစ်တယ်လို့လည်းပြောဆိုထားပါရယ်မှတ်သင်ငယ်ထိုက်ကစူးစီးတင်ပြထားပါရယ်ရှင
်ဒီကနေ့ပြန်လည်စတင်တဲ့လွတ်တော်အစည်းအဝေးတွေမှာတော့အတီမပြုတ်နိုင်သေးတဲ့ဥပဒေကြမ်းတွေကိုအတီပြုတ်နိုင်ရေးဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်နောက်တက်လာမဲ့အစိုးရတဲ့အတွက်အသုံးစိတ်နဲ့တက်မတော်အသုံးစိတ်တွေကတော့အခုချိန်ထိလက်ရှိအစိုးရကတင်လာတာမရှိသေးဘူးလို့လည်းလွှတ်တော်ဥပဒေချမ်းကော်မတီကပြောပါတယ်။လက်ရှိအစိုးရကနောက်တက်မဲ့အစိုးရတဲ့အတွက်အသုံးစိတ်ဥပဒေချမ်းတင်လာရင်တော့တတ်နိုင်သလောက်ဆွေးနွေးဖို့ရှိတယ်လို့လည်းပြောပါတယ်။ဒါပေမဲ့လက်ရှိအစိုးရလက်ထက်မှာတော့တက်မတော်အသုံးစိတ်ကိုအစိုးရဘက်ကတင်တာမဟုတ်ဘဲကာကွယ်ရေးဝန်ကြီးဌာနကလွှတ်တော်ဘတ်ဂျက်ကော်မတီနဲ့ညှိနှိုင်းအတည်ပြုခဲ့တာဖြစ်တယ်လို့ပြည်သူ့လွှတ်တော်မှဥဖေတန်းကပြောပါတယ
်။ကာကွယ်ရေးဝန်ကြီးဌာနကရေးဆွဲလာတဲ့ဘတ်ဂျက်ကိုကျွန်တော်လွှတ်တော်မှာရှိတဲ့ကော်မတီတွေပေါ့နော်။ဟိုဒီလွှတ်တော်ဘတ်ဂျက်နဲ့ဆိုင်တဲ့ကော်မတီတွေပေါ့။အဲဒီကော်မတီတွေကသူတို့ညှိနှိုင်းပြီးတော့ပဲအဲ့မှာဖြတ်တဲ့မဖြတ်တဲ့ကျွန်တော်တို့ဆွေးနွေးရလို့သူတို့ကပြောပြပါတယ်။အဲဒါပေမဲ့အဲ့အချက်မှလည်းသူတို့ဖြတ်တော့တာတော်တော်ကိုနည်းပါတယ်။အဲ့ဒါအဲ့လိုအတိုင်းတင်လိုက်တဲ့ budget ကိုပဲကျွန်တော်တို့လွှတ်တော်ကအတူတူပေးရတာများပါတယ်ခင်ဗျာကျွန်တော်တို့အဲ့မှာဒီတက်မတော်ကတင်လိုက်တဲ့လွှတ်တော်ဒီလွှတ်တော်ရဲ့တင်လိုက်တဲ့ budget အသေးစိတ်ကိုတို့ကမထုတ်ပြန်ပါဘူးခင်ဗျာအဲ့ဒါလည်းကာကွယ်လုံခြုံရေးအတွက်တို့ထားရဆိုပြီးအသေးစိတ်ကိုတော့ကျွန်တော်မသိရပါဘူး
လက်ရှိမှာအသုံးစရိတ်အများဆုံးရယူထားတဲ့တက်မတော်အနေနဲ့နောက်တက်လာမယ့်အစိုးရသည့်လက်ထက်မှာလည်းအသုံးစရိတ်လျှော့ချတောင်းခံမယ့်အလားအလာမရှိဘူးလို့လည်းပြည်သူ့လွှတ်တော်မှဥဖေတန်းကပြောပါတယ
်။ဟော budget ကတော့ဒီတက်မတော်ရဲ့ကာကွယ်ရေးဆိုင်ကတော့ဟိုတစ်နှစ်တစ်နှစ်လျှော့တာကိုမတွေ့ရဘူး။တိုးတိုးလေးလာတယ်ဆိုတော့ကျွန်တော်လာမယ့် budget မှာလည်းဒီကာကွယ်ရေးဆိုင်ကတော့ဟိုကြာမယ်မထင်ပါဘူး။ဟိုကျွန်တော်ဒီအချိန်မှာတော့ကာကွယ်ရေးဆိုင် budget ကိုအကြံရလွှတ်တော်အနေနဲ့ဘယ်လိုမှချက်တောက်လို့မရနိုင်တဲ့အခြေအနေမျိုးတွေ့ရပါတယ
်ဒီကနေ့မှပြန်လည်စတင်တဲ့လွှတ်တော်အစည်းအဝေးတွေမှာလွှတ်တော်နှစ်ရက်ကအတီမပြုတ်နိုင်သေးတဲ့ဥပဒေကြမ်းတွေတဲကဦးစားပေးအတီပြုတ်ချမဲ့ဥပဒေကြမ်းတွေကိုရွေးချယ်ခဲ့ကြတယ်လို့လည်းပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီအတွင်းရေးမှူးဦးစောလှထွန်းကပြောပါဗျာ
ဒ
ီ
ကောင်ရှိရအဲ့ဥပဒေကိုပြင်ဆင်တဲ့ဥပဒေပေါ့အဲ့ဒါတော့ချန်လန်းထားမယ်ခင်ဗျာနောက်လွှတ်တော်နဲ့နောက်လွတ်တော်ဆက်လက်ဆောင်ရမယ်လုပ်ငန်းတွေမှာကျန်တော့ကျန်ပါဖြစ်ပါတယ်အဲ့တော့ဒီဘာလဲပါတော့ဒီရေးကြီးတဲ့ဥပဒေလိုက်သူလာပြီးလိုက်အဲ့ဒါတော့ဒီဟိုပေါ့ကော်မတီစီဝေးမှာဆုံးဖြတ်ပြီးသွားတယ်ဒီသူကဆိုလို့ရှိရင်ကိုယ့်ကိုရှိတယ်ဗျအမျိုးသားကလည်း73ခုရှိတယ်ပြည်အောင်စုက2ခုရှိတယ်ဆိုတော့ကျွန်တော်တို့ကွာပေါ့နော်24ခုတော့ရှိတယ်ဗျအဲ့တော့ဒီမှာရတဲ့အချိန်ကကျွန်တော်တို့ကတန်းတန်းကလည်း7လောက်ပဲရှိတယ်ဆိုတော့အဲ့ဒီရတဲ့အချိန်မှာဟိုကျေးရတော့တော့လုတ်သွားမယ်လို့လုတ်သွားဖို့ပေါ့ဒီမိနိုင်ငံရေးကလည်းနိုင်ညွန်ပါလေအဲ့တည်းလေကျွန်တော်တို့ကဥစားပြီးလုပ်မဲ့ဟာပေါ့ဘယ်ဟာတော့ခြံခဲ့မယ်လုံးဝမပြီးနိုင်မဲ့သူဘယ်ဟာတော့ခြံခဲ့မယ်ဘယ်ဟာအလုံးစုံဥစားပြီးလုပ်သွားမယ်ဆိုတော့ဒီနေ့တန်းစီပါလေအဲ့တော့ဥပဒေဆိုတာကတော့အကုန်လုံးကတော့အရေးကြီးတဲ့ဥပဒေကြီးပါပဲမကြီးတဲ့ဥပဒေတော့မရှိပါဘူ
းပြည်သူ့လွှတ်တော်ကဥပဒေချမ်း20အတီမပြုတ်နိုင်သေးသလိုအမျိုးသားလွှတ်တော်ဘက်ကတော့အတီမပြုတ်နိုင်သေးတဲ့ဥပဒေချမ်း38ခုရှိနေပါတယ်လွှတ်တော်နှစ်ရပောင်းပြည်အောင်စုလွှတ်တော်မှာတော့ဥပဒေချမ်း5ခုအတည်ပြုဖို့ကြံရှိနေသေးတာဖြစ်ပါတယ်။ဒီထဲကဥပဒေချမ်း24ခုတို့ကိုအခုလွှတ်တော်သက်တမ်း2လအတွင်းအတည်ပြုနိုင်ဖို့လွှတ်တော်နာယကသုရဥရှိမန်းကဒီကနေ့မှညွှန်ကြားထားပါတယ်။အတည်မပြုနိုင်ဘဲကြံရှိနေသေးတဲ့ဥပဒေချမ်းတွေကိုတော့ဇန်နဝါရီလမှာစတင်ခေါ်ယူမဲ့လွှတ်တော်သစ်ကိုလွှဲပြောင်းပေးသွားမှာလည်းဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်ပါရှင်။ခုတော့ငင်းချမ်းရေးဆွေးနွေးပွဲသတင်းဖက်အလက်ပေးပါဦးမယ်။ 2015ရွေးကောက်ပွဲအပြီးကာလ NCA အပြစ်ခတ်ရစရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ပထမဆုံးအကြိမ်နိုင်ငံရေးဆွေးနွေးပွဲကို2016ခုနှစ်ဇန်နဝါရီလမတိုင်ခင်လက်ရှိသမရဦးသိန်းစိန်အစိုးရကအကောင့်ထဲပေါ်မှာဖြစ်ပြီးဆွေးနွေးပွဲရလဒ်တွေကိုလည်းနောင်တက်လာမဲ့အစိုးရကိုလွှဲပြောင်းသွားမှာဖြစ်တယ်လို့ MBC မြမငင်းချမ်းရေးစင်တာရဲ့တာဝန်ရှိသူဦးက VOA ကိုပြောပါရယ်UNFC တိုင်းနာလက်နက်ကင်တပ်ပေါင်းစုကတော့လက်နက်ကင်အဖွဲ့အားလုံးမပါဝင်သေးပဲအခုလိုနိုင်ငံရေးဆွေးနွေးပွဲအတွက်အခြေခံမူဝါဒတွေကိုအရင်ချမှတ်ခဲ့မယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအခက်အခဲတွေပိုးပြီးဖြစ်လာနိုင်တယ်လို့ UNFC တိုင်းနာတပ်ပေါင်းစုခေါင်းဆောင်ကပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်တိုင်းကအပြည့်အစုံပြောပြမှာပ
ါနိုဝင်ဘာလ၈ရက်နေ့အထွေထွေရွေးကောက်ပွဲကြီးအောင်မြင်စွာပြီးဆုံးခဲ့ပြီးတဲ့နောက်တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ပူးပေါင်းဆောင်ရွက်မှုတွေကိုသမရဦးသိန်းစိန်အစိုးရကဆက်လက်ဆောင်ရွက်နေပြီး2016ခုနှစ်မှာအစိုးရအသစ်နဲ့လွှတ်တော်အသစ်ဖွဲ့စည်းချိန်အလွဲပြောင်းလုပ်နိုင်အောင်စီစဉ်နေကြောင်း MPC ရဲ့အထူးအကြံပေးဦးလာမောင်ရွှေက VOE ကိုပြောပါရယ်တက်မတော်အစိုးရနဲ့လွှတ်တော်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့နိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်တွေပါဝင်မဲ့ Union Peace Joint Committee ကိုမကြာခင်သတင်းပတ်တွေအတွင်းဖွဲ့စည်းပြီးပထမဆုံးအကြိမ်နိုင်ငံရေးဆွေးနွေးပွဲကို၃ပွင့်ဆိုင်ဖြင့်ကျင်းပနိုင်ဖို့စီစဉ်နေတယ်လို့လည်းဦးလာမောင်ရွှေကပြောပါတယ
်။ဒီကတော့ဒီလက်ရှိကျွန်တော်တို့ဆွေးရတယ် NCA ရဲ့တာလန်တာအခြေခံကောင်းတွေကိုနောက်ဆက်ပြီးတော့ဒီဘက်ဆောင်ရွက်ဆောင်ရွက်ဒီတိုင်းနဲ့ဆက်ပြီးဆောင်ရွက်နိုင်ဖို့အတွက်အခြေခံကောင်းတွေချခဲ့တဲ့အနေအထားဘက်ကတော့ဆောင်ရွက်မှာပါပဲအခုကျွန်တော်တို့ဉာဏ်ဖြစ်ပြန်သွားနေတာတော့ဒီတိုင်းနဲ့သွားနေတယ်ဒီပြန်လက်ချက်မှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအချို့ကျွန်တော်တို့မထိုးနိုင်ကြတဲ့အဖွဲ့တွေနဲ့တက်နိုင်ဆုံးလုပ်ပေးလို့ရသလောက်ပါလိမ့်မယ်လုပ်ပေးနိုင်ဖို့လည်းနောက်ပြီးတော့အခုထိုးရတဲ့အဖွဲ့တွေနဲ့ join monitoring committee ဆိုတဲ့မှာအပြည့်ခိုက်ပြစေးဆောင်ကျင်းမှုကော်မတီလိုဟန်ဒူရရဲ့သူ့လုပ်ငန်းစဉ်တွေတိုင်းသူဆက်သွားနေပါလေ
။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးနောက်အစိုးရအသစ်အနေနဲ့ဒီဆွေးနွေးပွဲရလဒ်ကိုအခြေခံမူဝါဒအဖြစ်ဆက်လက်အကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့ရည်ရွယ်ထားကြောင်းလည်းဦးလာမောင်ရွှေကပြောပါရယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဝင်ပဲငြိမ်းချမ်းရေးဖြစ်စဉ်တွေအတွက်အခြေခံမူဝါဒတွေကိုချမှတ်ခဲ့မယ်ဆိုရင်အခက်အခဲတွေပိုးပြီးဖြစ်လာနိုင်မယ်လို့UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အတွေ့အကြုံမူနိုင်ဟန်တာက VOE ကိုပြောပါတယ
်ဒီ၈ဖွဲ့နဲ့ပဲတို့က framework ကိုညှိပြီးတော့အတည်ပြုလိုက်မယ်ဆိုရင်ဒါတော့တိုင်းသားဖွဲ့တွေအားလုံးမပါဝင်ဘဲနဲ့ဒီ၈ဖွဲ့နဲ့ပဲညှိလိုက်ပြီးတော့မှအတည်ပြုလိုက်တဲ့မူကိုတခြားတိုင်းသားအဖွဲ့တွေကပေါ့လေလက်ခံဖို့ဆိုတဲ့နေရာမှာတော့ဒါတို့လည်းဆွေးတဲ့အထက်မှာမပါတော့တို့သဘောထားနဲ့ကိုက်ညီခြင်းမှလည်းကိုက်ညီမယ်အဲ့ဒီအတီးပြုတ်လိုက်ပြီး framework တစ်ခုကိုနောက်ထပ်ပြင်ဆင်ဖို့ပါဖို့ဆိုတဲ့ဟာဒီမှာလည်းအများကြီးခက်ခဲသွားမယ်အဲ့ဒါကြောင့်တစုံတရာအတီးပြုတ်လိုက်တဲ့ပုံစံမျိုးတော့မဖြစ်သင့်သေးဘူးလို့တော့မြင်တယ
် UNFC အနေနဲ့စစ်မဲ့နဲ့ငြိမ်းချမ်းရေးရဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရေးမှုကိုစောက်ကင်ထားမှာဖြစ်တယ်လို့လည်းနိုင်ဟန်တာကပြောပါတယ်အပြစ်ခက်ရစဲရေးနဲ့ပတ်သက်လို့လက်ရှိမြမအစိုးရတက်မတော်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ညှိနှိုင်းသဘောတူညီချက်တွေဟာနောက်တက်လာမယ့်အစိုးရအတွက်လည်းအခြေခံအုတ်မြစ်တွေအဖြစ်အသုံးပြုနိုင်တယ်လို့မြင်ကြောင်းနိုင်ငံရေးလေ့လာသူဦးစီသူအောင်မြင့်ကပြောပါတယ
်။ CNPC ကဟိုပြောမစင်သမရဦးသိန်းစင်အစိုးရလက်ထက်မှာသူဖွဲ့စည်းထားတဲ့ဟာလို့နားလည်တယ်။လောလောဆယ်ဒီအစိုးရပြီးတော့မှတက်မတော်အဲ့ဒါကတစ်ဖက်ပြီးတော့မှလက်နက်ကိုင်တိုင်းသားတွေကတစ်ဖက်ဖြစ်တဲ့ပဋိပက္ခတွေကိုဟိုကြားဝင်ပြီးတော့နှစ်ဖက်ကိုညှိပေးတဲ့ဟာမျိုးမဟုတ်ဘူးနီးနာတွေရှာပေးတာပေါ့နေတာတော့အစိုးရဘက်မှနေထားတယ်ဒါပေမဲ့ဒီဒီဥစ္စာကြီးအဖြေပေါ်လာအောင်ပေါ့ဘယ်နီးနာတွေနဲ့လုပ်ရင်ကောင်းမလဲဆိုတာကြားထဲမှာဝင်ပြီးလုတ်ကင်ပေးတဲ့အဖွဲ့ပဲဆိုတဲ့ခါကျတော့နောက်တက်လာတဲ့အစိုးရကအစိုးရကိုအကူအညီအပတ်မိုးပေးတဲ့အလုပ်ဖွဲ့ကိုသူဆက်ပြီးတော့သုံးမလားဆက်ပြီးတော့မသုံးဘူးလားဆိုတဲ့ဥစ္စာကအလုပ်ဖွဲ့နဲ့ပတ်သက်တာတစ်ပိုင်းဖြစ်မယ်နောက်တစ်ပိုင်းကတော့ဒီအလုပ်ဖွဲ့နဲ့အစိုးရဖွဲ့နဲ့လက်နက်ကိုင်တိုင်းသားတွေနဲ့ညှိနှိုင်းလို့ရတာတဲ့ဟာတွေကတော့ဘယ်သူပဲမဆိုပါဒီဥစ္စာအပေါ်မှာပဲသူတို့ဆက်ပြီးတော့လုပ်သွားမယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒါတွေကတစ်ဖက်ကတက်တော်နဲ့လည်းပြည်ပြချာချာလုပ်ထားတဲ့ကိစ္စတွေဖြစ်တော့ရောက်တဲ့ခရီးကနေပြီးတော့မှသူတို့ဆက်ပြီးတော့သွားရမှာပဲ
။ရွေးကောက်ပွဲနောက်ပိုင်းအစိုးရအပြောင်းလဲတွေပေါ်ပေါက်လာတဲ့အခါငြိမ်းချမ်းရေးအတွက်အလားအလာကောင်းတွေထွက်ပေါ်လာဖို့မျှော်လင့်နေချိန်မှာပဲမြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေဖြစ်ကြတဲ့ KIA SSA ရှမ်းပြည်မြောက်ပိုင်းတို့နဲ့လေတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်ရှင်
။မအင်ဂျင်နိုင်မင်းမြန်တင်ပြသွားရပါရှင်။ခုတော့အစာငတ်ခံဆန္ဒပြနေကြတဲ့ဖန်စီခံတက်ကြွလှုပ်ရှားသူတွေအကြောင်းတင်ပြပါမယ်။မ မြန်မာနိုင်ငံမှာအစိုးရအပြောင်းအလဲတွေနဲ့အတူနိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာဖို့မျှော်လင့်ချက်တွေတိုးလာနေချိန်မှာပဲဖမ်းဆီးခံတက်ကြွလှုပ်ရှားသူတချို့ကတော့ယုံကြည်ချက်ကြောင့်ဖမ်းဆီးခံရသူတွေပြန်လည်လွတ်မြောက်ရေးဆက်ပြီးတော့အစာငတ်ခံဆန္ဒပြနေကြပါတယ်။ထောင်ထဲမှာအစာငတ်ခံဆန္ဒပြနေတာရက်အတော်ကြာပြီဖြစ်တဲ့အတွက်ဆေးရုံတင်လိုက်ရတဲ့အထိကျန်းမာရေးရိုးရွင်းလာနေတဲ့အတွက်ဆန္ဒပြနေတာတွေကိုရပ်တန့်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာနေတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်။
အစာငတ်ခံဆန္ဒပြတာ25ရက်ကြာပြီဖြစ်တဲ့အတွက်အသည်းနဲ့ကြောက်ကပ်တွေထိခိုက်မှုတွေရှိလာပြီဆိုပြီးရန်ကုန်ဆေးရုံကြီးကဆရာဝန်တွေကတတိပေးနေပြီမဲ့ဘကတာခေါင်းဆောင်ကိုအောင်မင်းဆန်းကတော့တောက်ရည်ကလွဲရင်တခြားဆေးကုသမှုခံယူတာတွေကိုညှင်းဆိုနေစေဖြစ်ပါတယ်ဆေးရုံမှာကျောင်းသားတွေကိုအကူအညီပေးနေတဲ့မအေးခိုင်ကတော့ကိုအောင်မင်းဆန်းရဲ့ကျန်းမာရေးအခြေအနေတွေကိုအခုလိုပြောပြပါတယ်ကိုမိုင
်ရောအင်းလည်းဆက်မသွားတော့ဘူးလေဆက်မသွားတော့ဘူးလေနော်ဟိုမောတာလည်းနေတော့မောတာနေတာစကားပြောတာများရင်တော့မောတာပေါ့ကွာဒီအဲဒါကိုသိစကားအများကြီးမပြော
အသေးနဲ့နည်းနည်းဖြေတယ်လို့ဆရာဝန်ကြီးပြောတယ်
အများတယ်ပေါ့ဒီလိုဆိုသူကစိတ်ကူးစားမှမခံရဘူးသူတို့လည်းချော့ပြောပြီးတော့မျိုးမျိုးပြောပါတယ်ဒါပေမဲ့ကိုမကသူ့ကိုလည်းပြောရဲပြောပြောတော့နောက်ဒီကိုဒီလိုပြီးသားပြီးသွားရင်တော့လည်းဒါစိတ်ကူးစားမှုခံရအောင်ပါပါဆရာဝန်ကပြောကြသူ့ကိုလည်းပြောပြထားတယ်လေဒါလေးတွေနည်းနည်းလေးသူကအေးစစ်စစ်ပါတော့သူစိတ်ကြတော့တကယ်အော်ဆရာချစ်ပြန်ကောင်းအရင်က25ရက်ကြီးကိုလေးကလုံးဝမစမှန်ဖြစ်နေတယ်ကျောင်းကစိတ်ဆော့မတော့ရေနည်းနည်းများနေလို့ရစီရောင်းနည်းနည်းလေး
နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ပါဝင်အဖွဲ့17ဖွဲ့ကစုစည်းပြီးကျောင်းသားတွေရဲ့ကျန်းမာရေးအခြေအနေတွေဆိုးဝါးနေတဲ့အတွက်အစာငတ်ခံဆန္ဒပြမှုကိုခိတ္တရပ်နားဖို့အတွက်မြစ်တာရက်ခတ်တဲ့အကြောင်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကတာဝန်ရှိသူတို့ဖြစ်တဲ့ကိုသက်ဦးကလည်းအခုလိုပြောပါတယ
်ဒီမြစ်တာရက်ခတ်တဲ့ဆိုတာကအာနာဟိုဒီဇက်ကြောင်းတဲ့အထီးကိုဟိုစောက်ကြည့်ဒီကြတဲ့နောက်ပြီးတော့သူတို့ရဲ့ဒီလက်ရှိအခြေအနေကိုမထိခိုက်စေချင်ဘူးပေါ့သူတို့ရဲ့ဟိုကျမ်းမာရေးအခြေအနေရပေါ့ဒါကိုအကိုတို့ဒီအဖွဲ့ကြီးဆက်တစ်ဖက်ကနေပေါင်းပြီးတော့ဒါကိုမြစ်တာရက်ခံတာပေါ့ဟိုရက်ခိုင်းတာမဟုတ်ဒီအစငန်းဆန္ဒတာတဲ့ဥစ္စာကိုရက်ခိုင်းတာမဟုတ်အခြေအနေတရားကြောင့်သူ့ကိုဆွေးဖို့အတွက်ကိုအကိုတို့ကမြစ်တာရက်ခံအစငန်းဆန္ဒတာတဲ့ဥစ္စာကိုဒီတိုင်းသူရက်ဆိုင်လိုက်တဲ့သဘောတရားတော့မဟုတ်သူတို့အခုတိုက်ပွဲဝင်နေတဲ့ဒီရဲဘော်တွေရဲ့ကျမကြီးအခြေအနေရဲ့လက်ရှိရဲ့အရေးကြီးတဲ့အခြေအနေဒီပေါ်မှာမူတည်ပြီးတော့ဒါကိုစဉ်းစားလာ
အချင်းထောင်ထဲမှာ15နှစ်ကြာနေထိုင်ခဲ့ရတဲ့နိုင်ငံရေးအချင်းသားဟောင်းဦးလာတန်းကတော့เจ้าหน้าတွေကိုနိုင်ငံရေးအဖွဲ့အစည်းတွေကဥပဒေခါပြုထားတယ်လို့မြင်ညောင်းနဲ့เจ้าหน้าတွေဟာပညာရေးတိုးတက်ဖို့လှုပ်ဆောင်လာတာဖြစ်ကြောင်းနဲ့အာဏာထိပါရေးလုပ်တာမဟုတ်ဘူးဆိုပြီးပြောဆိုလိုက်ပါတယ
်ကတော်ကြီးကိုဥပဒေခါပြုထားတယ်လို့ကိုကျွန်တော်အနေနဲ့ခံစားရတယ်ခင်ဗျာအကြောင်းလဲဆိုတော့ကျွန်တော်ကိုယ်ခိုက်ကလည်းနိုင်ငံရေးချင်းသာဟောင်းတယောက်ဖြစ်ခဲ့တဲ့ထောင်ထဲမှာ15နှစ်လောက်နေထိုင်ခဲ့သူတဲ့အဲ့ဒါအဲ့ဒီရဲ့ခံစားမှုကိုကျွန်တော်ထပ်တူထမ်းရဦးကိုခံစားခဲ့ရတယ်နိုင်ငံရေးကျင်းသားတွေလွတ်ပြီးတောင်းဆိုတဲ့အချက်ကိုအာဏာကိုထိပါနိုင်တဲ့ policy တစ်ဆင့်မှမပါဘူး။သူတို့တောင်းဆိုတာကပညာရေးကိုတိုးတက်ဖို့အတွက်ပညာရေးကိုဖွံ့ဖြိုးဖို့အတွက်တောင်းဆိုချက်ကလေးတောင်းဆိုတာကိုတောင်းမှလက်မခံနိုင်ဘူးဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်းပြောင်းလဲရေးလှုပ်ဆောင်နေပါမယ်။လှုပ်ဆောင်ပါတယ်ဆိုတဲ့ဘာလို့မဆိုကျွန်တော်မယုံဘူးခင်ဗျာ
။ဒီအပိုင်းတွေအတွင်းမှာတော့ကျောင်းသားတွေရဲ့အစာငတ်ခံဆန္ဒပြမှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်းတာတွေအပြင်အာဏာလွှဲပြောင်းရေးမှာမငြိမ်မသက်ဖြစ်မှာကိုစိုးရိမ်ပြီးကျောင်းသားတွေကိုလာရောက်တားဆီးမှုတွေရန်နာဖို့မြစ်တာရက်ခံပြောဆိုတာတွေရှိတယ်လို့နိုင်ငံရေးပါတီတချို့နဲ့တက်ကြွလှုပ်ရှားသူတွေကတော့ကျောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ရှင်
။မအေးမှာပါရှင်။ VOA American အတန်ရဲ့တင်းနှင်းလာနေညပိုင်းစီစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့တူကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ16ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညနားစီရမယ်စီစဉ်တွေထဲမှာတော့
online chatting လို့ပေါ့နော်အရင်မှ message ပို့ထားရင်ကြောက်နေကြောက်အပြန်လှန်ပြောလို့ရတော့ဟုတ်ဘူးလေးတို့ပဲခံစားရပါမယ်ဘူးရဲ့လုံးခံစားရ
မန္တလေးမြို့ကဒေါ်ကျင်းမုံခင်ရဲ့ယုံကြည်ရာကိုတော့တယုံကြည်ရာစီစဉ်မှနားဆင်ရမှာပါတအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာကြားရဖို့ရှိပါတယ်ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်နိုဝင်ဘာလ10ရက်နေ့ကပြုလုပ်တဲ့ထွေထွေရွေးကောက်ပွဲအပြီးမကြာခင်မှာတက်လာတော့မယ့်အစိုးရတစ်အနေနဲ့ဘလို့စီးပွားရေးအစီအစဉ်တွေကိုချက်မှတ်လှုပ်ဆောင်တင်တယ်လဲဆိုတာနဲ့ပတ်သက်လို့ရခိုင်ဗဟိုပန်ဒုတိယဥက္ကဋ္ဌဦးသိန်းလွင်ကိုဆက်သွယ်မေးမြန်းပြီးကိုစော်ဝင်းလိုင်ကအခုသတင်းပတ်ရိုက်စီးပွားရေးကဏ္ဍမှာတင်ပြပေးထားပါရရှင
်။နောက်တက်လာမယ့်အစိုးရဟာပဲအစိုးရပဲဖြစ်ဖြစ်ပေါ့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေအထိကတော့ဟိုအများစုကတတ်မှတ်ထားတာအခုလက်ရှိလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးဟာနည်းနည်းလေးအချိန်ရလာပြီးဟိုတိုးတက်မှုတွေလည်းအတိုင်းအတာတစ်ခုရှိတယ်ဆိုပြီးအားလုံးကလည်း credit ပေးကြပါတယ်ဆိုတော့နောက်တက်လာမယ့်အစိုးရသည့်အနေနဲ့ဒီပြည်ပြင်ပြောင်းလဲမှုအချိန်နေလဲဆက်ပြီးတော့ထိမ့်သိမ်းရလဲရအောင်ဟိုပေါ့တစ်ဖက်မှာတောင်းဆိုနေကြတဲ့စီးပွားရေးပုံမလွတ်လောက်ခွင့်တို့ဘာလို့လဲတဟဇာတာများတတ်အောင်တက်လာတဲ့အစိုးရသည့်အနေနဲ့ဘာတွေများလှုပ်ဆောင်နေတယ်လဲဆိုတာလေးကိုသိချင်တာပါခင်ဗျ
ဘယ်လိုပဲပါတီကအနိုင်မဲ့ဆိုတာဖြစ်လာမယ်ဆိုတော့လည်းဒါကမှခက်တယ်လေဟိုဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ကတော့ဒီတကယ်လို့လက်ရှိဆိုတာဆိုလဲသူကပြည်ပြည်ပြောင်းလဲမှုတော့သူကအရှိန်ဟုန်နဲ့ဆက်လုပ်အောင်ပါပဲဒါတော့ဟိုနောက်ကျောပြန်တယ်ဆိုရဲအမျိုးတော့ရှိဖို့မလွယ်ဘူးလေဟိုပြည်သူလူထုရဲ့တောင်းဆိုချက်ကလည်းဒါလောလောဆယ်တင်တင်ရှားတွေ့နေရတာပဲဟုတ်တယ်မလားနောက်တစ်ချက်ကဟိုကျွန်တော်ဆိုလိုတာဘယ်ဆိုတာတကယ်မှအစိုးရအသိဆိုတာလဲဒါခုနလိုဟိုဆိုရတဲ့ဘောတော့ဒီဘယ်အစိုးရတစ်ပဲဖြစ်ဖြစ်ဟာလာဟိုဘယ်လိုပတ်စည်းရနေပဲခွက်ခွက်ပေါ့လေနော်အဲခုနစီဝိုင်းပြည်ပြောင်းလဲမှုဆိုတော့ဒါဒီအချိန်ကတော့ကျသွားမယ်ပေါ့မထင်ဘူးဟိုဆိုမျိုးနိုင်ငံကလည်းအခုဟာလာဟိုရှင်းပြောရင်တော့ဗျာဟိုဟာလာဒီပြည်ပြည်လောင်းပြောင်းလဲမှုကဒါစောင့်ရေးစပေါ့ဗျာစောင့်ရှိသေးတာဟုတ်အဲနောက်ပြီးတော့လည်းဒီကျွန်တော်နောက်နိုင်ငံအနေနဲ့ကလည်းအဲတကယ်လို့ဒီခုနကဒီရုပ်ကပွဲအချင်းတွေကိုတော့ကျင်းတတ်တယ်ဆိုရင်တော့ဒါဟိုအမေရိကန်နိုင်ငံအနေနဲ့ကခုနကသူရှိတဲ့လက်ရှိဆန်ရှင်လေးကိုဒါပြတ်ဖြတ်လိုက်မယ်ဆိုရင်တော့ဒါတပိုကောင်းသွားတော့ပါညာ
အစိုးရသည့်အနေနဲ့ကဟိုပေါ့ဟိုပြည်ပြပြောင်းလဲရေးဆက်လုပ်တာတော့ဟုတ်ပါပြီအများစုကလည်းကျွန်တော်တို့လေ့လာကြည့်သလောက်ဆိုရင်အခုရုပ်ကပွဲဝင်ကြတဲ့ပါတီအတော်တော်များများဟာလည်းထိပ်တိပါတီကြီးတွေအပါအဝင်ပေါ့သူတို့ကလည်းဒီပြည်ပြပြောင်းလဲရေးကိုလက်ခံတယ်ဒီဟာကိုဆက်လုပ်ဖို့လိုအပ်တယ်ဆိုတာကိုရေပူအားဖြင့်သူတို့ဟိုလက်ခံကြတယ်ဆိုတာကိုကျွန်တော်တို့လေ့လာမိသလောက်တော့တွေ့ရပါတယ်ဆိုတော့နောင်တက်လာမယ့်အစိုးရအသည့်အနေနဲ့ဒီဟာကိုအချိန်ကောင်းကောင်းနဲ့ဆက်ပြီးတော့ဟိုရှေ့ဆက်သွားနိုင်အောင်ဘလို့အချက်တွေများဦးစားပေးလှုပ်ဆောင်သင့်တယ်လို့မြင်မိပါလဲဗျ
အဲကျွန်တော်ဟိုပါပေါ့နော်ဥရီပိုင်းဆိုင်ရာလုံလောက်မှုရှိဖို့လိုတယ်နော်အဲနောက်တစ်ချက်ကတော့ဒီခုနကညီညီညွတ်တော်မှုဥရီနော်ဒါလည်းဖတ်ပြီးတော့ဟာလာဟိုကမ္ဘာဟိုခုနဆိုင်ကျင်းနဲ့ညီတဲ့ညီညီညွတ်တော်မှုဥရီလည်းဒါဖတ်ပြီးတော့အဲပြည်ပြောင်းလဲဖို့လိုလိမ့်မယ်လို့ထင်တယ်နော်အဲနောက်ပြီးတော့ဒီကျွန်တော်တို့အဲအတိအကျတော့ဟိုပါပေါ့ဗျာဒီခုနကသူမြတ်နိုင်ငံမှာတော့ဗျာဥမာ FBI ကနေဆိုရင်ဟာလာသူကဘာနဲ့တိုက်တာလဲဆိုတော့အဘိနေအတွင်းပြီးအောင်လုပ်နိုင်တယ်လို့ဘာလို့သူကပြောတယ်လေအဲအဲ့ဒီပိုင်းမှာတော့ဒီမှာတော့ဘူရိုကရေစီစနစ်ကြီးရလဲနဲ့ရှိနေတော့เนาะအဲအဓိကတော့ကျွန်တော်မြင်တာကတော့ဒီပြည်ရရှင်အပိုင်းမှာပြည်ရရှင်မျိုးရဆဆဒါအတုံးပြုလို့လို့ထင်တယ်เนาะအဲပြည်ရရှင်သူ့ဆိုင်ရာဆိုင်ရာအပိုင်းတွေမှာပြည်ရရှင်တွေမျိုးရဆဆအတုံးပြုလို့လို့ရှိရင်အဲခုနပြောတဲ့ဒီရင်းနှီးမြှုပ်နှံမှုဝင်လာတဲ့အပိုင်းမှာလဲဒါဟိုမျိုးရဆဆနဲ့အဲရှိုးရှိုးရှိုးရှိုးရှူဖြစ်နေတာပေါ့เนาะ
ဟိုလွတ်တော်ထဲမှာလည်းသူတို့အရင်တော့ဆွေးနွေးကြကြတာတွေရှိပါတယ်အခုဘာဖြစ်လို့လဲဆိုတော့ဗမာနိုင်ငံရဲ့စီးပွားရေးဟာ cash based economy ဖြစ်နေတော့ငွေသားအပေါ်မှာအခြေခံတဲ့ဈေးကွက်ဖြစ်နေတော့ credit card တို့ဘာတို့တခြားနည်းနဲ့သုံးတဲ့အသုံးပြုတဲ့ဥစ္စာတွင်းတွင်းကျယ်ကျယ်မဖြစ်လာသေးတော့အဲ့ဒါကိုတွင်းတွင်းကျယ်ကျယ်ဖြစ်ဖို့အတွက်သူတို့လွတ်တော်ထဲမှာဆွေးနွေးကြတယ်စီစဉ်နေလောက်ကြတယ်ဆိုတာလည်းကျွန်တော်တို့ကြားပါတယ်ဆိုတော့အဲ့ဒီဟာတွေဖြစ်လာရင်ရောအတိုင်းတာတစ်ခုတည်းကျွန်တော်တို့ဟိုပေါ့ဒီနိုင်ငံခြားကဘဏ်တွေရောက်လာဖို့အတွက်အထောက်အကူပြုနိုင်မလားဒါမှမဟုတ်လေဟို vice versa ပေါ့နိုင်ငံခြားဘဏ်တွေရောက်လာပြီးတော့မှအဲ့လိုမျိုးတဖြည်းဖြည်းနဲ့ push လုပ်သွားမဲ့အနေအထားမျိုးများမြင်မိလားအကဲဘဏ်လုံးငါးမှာရှိနေတယ်ဆိုတော့
ဟိုအကဲတော့ဒီနိုင်ငံခြားဘဏ်ဝင်တာကိုအကဲတော့ welcome လုပ်ကျင်တယ်ဘာလို့ဆိုတော့ဟိုနိုင်ငံခြားဘဏ်မဝင်မချင်းကျွန်တော်တို့အကဲဒီမှာဒီမှာအရေးကြီးဆုံးဖြစ်တယ်เนา capacity ပေါ့နော်ဒီဟိုဒီကြွန့်ကျင်မှုအဆင့်မြင့်တင်ဖို့ဆိုတာတော့ဒါနည်းနည်းခက်တယ်လေအဲသူတို့လာလို့ရှိရင်တော့အဲတော့ကကုနာပြောလို့တချို့တော့ပြောတော့ပါလေဟာသူတို့နဲ့ဘယ်လိုပြိုင်မလဲပတ်နေသူတို့နဲ့တော့အဲတော့ကနှစ်ပေါင်း90လောက်ကွာချနေတော့ပြိုင်ဆိုင်မှုအားမှာတော့အဲတို့ပြည်သင်းပါနေရတော့မပြိုင်နိုင်တော့အမှမဲနော်ဒါပဲလို့လဲသူတို့နဲ့ပူပေါင်းဆောင်ရမှာပါဗျာဟုတ်တော့ပါလားပူပေါင်းဆောင်ရပြီးတော့မှကုနာတို့ကိုလူချင်းနဲ့အားလေးတော့ဒါအပေးယူလို့ကိုလူပါပေါ့နော်အဲ့တော့ဟိုအင်္ဂါတော့တင်တာတော့ဒီကဲနိုင်ငံခြားပါနေမြန်မာဆရာဝင်လာလေးအင်္ဂါတော့သူကပို့ပြီးတော့အကျိုးရှိတွေပဲထင်တယ်။ဘာလို့ဆိုတော့သူကဒီ capacity မှာ develop up မှာသူတို့တော်လေးကူညီပေးနိုင်တယ်မြတ်။နော်ဥပမာဆိုတော့ဆိုရင်နိုင်ငံခြားပါဝင်လာရင်သူတို့စီပါပြည်တွင်းရောဝန်ထမ်းတွေသူက training ပေးမယ်အတုံးချမယ်။ဒီကနေမှ capacity တွေက build up ဖြစ်လာတာပေါ့နော်။သူတကယ်နိုင်ငံလည်းလိုပဲဖြစ်လာတာပဲ။အဲ့ဒီကနေမှတကပြည်ပြည်နဲ့ဒါကကျွမ်းကျင်မှုတွေများလာလို့ရှိရင်အဲ့ဒါဘယ်လိုပဲဟိုပါနေပြောင်းနေတဲ့တခြားပါပြောင်းသွားတဲ့တခြားပါကိုကြည့်လာတဲ့ဘယ်လိုလဲတစ်ဖြစ်ဒါကျွမ်းကျင်မှုအတိုင်းတာမှာတော့အဲ့တို့တော်လေးတော့အကျိုးများရှိလိမ့်မယ်ထင်တယ်နော်အဲ့အဲ့ဒါအကြီးဆုံးချက်ပဲတိကျတာတိုးတက်သွားတယ်လည်းဒီချက်ပဲလေဒီ FDI နဲ့ SDI နဲ့ပဲသူဟိုဝင်သွားတာပဲဟုတ်တယ်မလားဒါတိုးတက်သွားတဲ့အခြေအနေအခြေခံချက်ရသွားတာပဲဟုတ်တယ်မလားနောက်မှဒါသူကလည်းပြောစိုးစားတာတပိုင်းပါဗျာဟာဒါတော့ policy ကတော့ဟလာကုနိုင်ငံသားတွေနိုင်ငံခြားပြန်ခေါ်တာတော့ဘာလို့ဟလာဘောစီချိုင်းနေစီပြန်ခေါ်တာတော့ဆိုတာသူကသူ့ရဲ့ policy လေးဟုတ်တယ်မလား
ဟုတ်တယ်
အဲအကြမ်းလို့လည်းတုတ်တိလို့တော့လုပ်ပါတယ်ဒါပေမဲ့လို့တိတ်ပြီးတော့အားရတဲ့အဆင့်နဲ့မရောက်သေးဘူးပါဗျာအဲကိုလူမျိုးကြီးနော်ပြန်ခေါ်တယ်အမအိန္ဒိယဆိုရင်လည်းအဲဒီလူနဲ့တုတ်တက်သွားတာပဲဟုတ်တယ်မလား
ဟုတ်တယ်ဆ
ောင်ဗဲလီယာနေသူ့လူမျိုးကြီးကိုဟလာဟို person of indian origin ဆိုမှတခါဟိုဥပဒေနဲ့ပြုစုပြီးတော့မှပြန်ခေါ်တာလေဟုတ်တယ်မလား
အဲ
အဲ့ဒါနဲ့ဘင်္ဂလူတေတီတဲသွားတာပဲနော်အဲ့တို့လည်းအဲ့လိုဟာလေးရှိတယ်အိန္ဒိယလိုတိရောကနမူနာလေးကောင်းနေရှိပါလေအဲ့ဒါလေးကျွန်တော်ကတော့အဓိကအရေးကြီးတာယူဖို့လိုတာပေါ့ဒါပေမဲ့မြန်မာပြည်ရဲ့တခါကဘယ်လိုဖြစ်လဲဆိုတော့အရင်တော့ကျွန်တော် FPC စနစ်စပြီးတော့ဟိုတေရင်းမပြုဆောင်တော့လည်းလိုပဲကျွန်တော်ကတိယပြည်ကဟိုအချင်းကြီးအတိယပြည်ကဟိုဥပမာလေးလိုက်လို့ရှိရင် FPC ကဟာလားသူတို့ကနိုင်ငံခြားသားပဲခိုင်ခံလို့ရှိတယ်အဲတန်ရှာတာပဲအနေနဲ့ပဲလိမ့်မယ်လို့ထောက်လို့ရမဟုတ်ဘူးပြမြန်မာနိုင်ငံသားအကုတ်ကန်စုံပေးလိုက်တော့အာဇာလာရှုပ်ကိုဟုတ်တယ်မလားအခုလည်းဒီမှာ PR ပေးတဲ့စနစ်ပေါ့နော် Permanent Resident စနစ်ကအာရောလူကျင်တာကအိန္ဒိယလို့ပေါ့ Person of Indian Origin မြန်မာဘယ်မြန်မာကြီးဆိုတော့မြန်မာလူမျိုးပေါ့ဗျာနော်ဒီပြည်နိုင်ငံသားဖြစ်နေပြီလေမြန်မာလူမျိုးတွေပြန်ခေါ်ဖို့ဆိုရဟာမှာအခုကမဟုတ်ဘူးမြန်မာလူမျိုးတွေမကောင်းနိုင်ငံသားတာပါထည့်လိုက်တော့အာဇာလာတာရှုပ်ပြတယ်ဟိုတခါ FPC ကိစ္စတော့လို့ပဲအဲ့တော့အမှန်ကတော့ကုခေါ်ချင်တာကုလူမျိုးခေါ်ချင်တာနော်အဲတမန်နိုင်ငံသားဖြစ်နေပါစေကုလူမျိုးပြခေါ်ပဲအဲဒီတိုင်းပြည်တူဆောင်ရေးမှာပြကူညီပေါင်းကျွန်တော်တို့လုပ်မယ်ဆိုတော့တိရွက်လက်ဒီရိုင်းနဲ့သွားတာအိန္ဒိယလက်ဒီရိုင်းနဲ့သွားတယ်မြန်မာကြတော့တခါတည်း broad minded ပေါ့ပုံတော့သိကြုံပြီးတော့ခေါ်လိုက်တော့ဇာရာရှုပ်ကိုကုနိုင်ငံသားအခွေပြအနေနဲ့ဇာရာအခွေပို့ရတယ်
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီစီစဉ်ကိုပတ်စဉ်သတင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger ပြောသမျှစီစဉ်ရဲ့အလဲပါရှင်မဆူမြတ်မွန်တင်ဆက်ထားတာကိုနားဆင်ကြရအောင်ပါ
မြန်မာနိုင်ငံအပြောင်းအလဲအတွက်ကိုအရေးကြီးတဲ့2015ရွေးကောက်ပွဲသတင်းအချက်အလက်တွေကိုမြန်မာပြည်သူတွေအသုံးများကြတဲ့ Facebook လိုလူမှုကွန်ရက်တွေပေါ်မှာတော်တော်လေးချက်ချက်ပြန့်ပြန့်တွေ့နေရပါတယ်။အနေနဲ့အရရက်ကရွေးကောက်ပွဲအခြေအနေတွေအထူးသဖြင့်မဲရည်အတွက်တဲ့အခြေအနေတွေကိုသတင်းတောက်တွေရွေးကောက်ပွဲစောင့်ကြည့်နေကြသူတွေကမြန်မြန်ဆန်ဆန်အချိန်နဲ့တပြေးညီနီးပါးလူမှုကွန်ရက်တွေပေါ်မှာတင်ပြကြတာကိုမြင်ရပါတယ်။အဲ့လိုသိရမြင်ရတာကြောင့်ရွေးကောက်ပွဲနောက်ဆုံးအခြေအနေတွေသိနိုင်ဖို့ Facebook လိုလူမှုကွန်ရက်တွေကိုအားထားကြသူတွေထဲမှာစင်ကာပူနိုင်ငံမှာအလုပ်လုပ်နေတဲ့ IT ပညာရှင်ကိုလင်းလည်းပါပါတယ
်။ရွေးကောက်ပွဲတခြားလုံးမလုပ်ခင်ရောရွေးကောက်ပွဲလုပ်ပြီးတဲ့ရလဒ်တွေရောကျွန်တော်ဒီ social media Facebook ကိုပဲကျွန်တော်တို့အားကိုးအားပြုရပါတယ်။နောက်ပြီးတော့ဒီတငယ်ချင်းတွေကလည်းနောက်တစ်ဆင့်ဒီဖြန့်ဝေတဲ့နေရာတွေဒီတင်းတွေနောက် up to date တွေအဲ့ဒါတွေကလည်းဒီ social media ဖြစ်တဲ့ဒီ Facebook ကိုပဲကျွန်တော်အားကိုးအားပါတယ်။နောက်ဆုံးအနေနဲ့ဒီမဲရလက်တွေဆိုလို့ရှိရင်မဲယုံတယုံယုံစီကနေပြီးတော့ဒီရတဲ့မဲရလက်တွေအားစပြည်တွင်းမှာရှိတဲ့သတင်းထောက်တွေကသူတို့ဆိုရှယ်မီဒီယာ Facebook မှာသူတို့တင်တဲ့အတွက်ကျွန်တော်တို့ဒီမှာချိန်နဲ့မျှတည်ရပါတယ်တော်တော်ကြီးကိုဒီဟာအရေးပါပါတယ်ဆိုရှယ်မီဒီယာ Facebook ကတော့
ရွေးကောက်ပွဲကိုလေးလာစောင့်ကြည့်နေကြတဲ့အဖွဲ့အစည်းတွေအတွက်ဆိုရင်လေလူမှုကွန်ရက်တွေပေါ်ကရွေးကောက်ပွဲနဲ့ပတ်သက်တဲ့ရေးသားဖော်ပြချက်တွေကအထောက်အကူဖြစ်တယ်လို့ဆိုကြပါတယ် ပွင့်လင်းမှုရှိဖို့အတွက်အင်မတန်မှအသုံးဝင်တယ်လို့လွတ်လပ်ပြီးမျှတသောရွေးကောက်ပွဲစောင့်ကြည့်ရေးကွန်ရက်မြန်ဖရော်ကမဆင်မဦးကမြင်ပါတယ
်ကျွန်တော်ရွေးကောက်ပွဲဖြစ်စဉ်ပေါ့နော်ဒီအစ်င့်တိုင်းအစ်င့်တိုင်းမှာပွင့်လင်းမြင်သာမှုဆိုတာကိုကျွန်တော်အထင်ကြီးရှိရှားတွေ့ရတယ်အဲ့လိုမျိုးကြီးညာလိုက်တဲ့ဟာတွေအကုန်လုံးတရင်ချက်လက်အပ်တဲ့အကုန်လုံးကိုဒီသတင်းမီဒီယာတွေရဲ့နောက်ပြီးဒီဆိုရှယ်မီဒီယာ Facebook ပေါ်မှာတင်လိုက်ခြင်းအဖြစ်ကျွန်တော်လည်းချက်ချင်းဒီ information ကိုအားလုံးကချက်ချင်းတန်းပြီးတယ်တန်းပြီးတဲ့ခါကျတော့တစ်ခါမှဒီဟာနဲ့ဆိုင်တဲ့တောင်းယူတဲ့သူတောင်းခံတဲ့သူကလည်းဒီ research ကြီးကလူတို့အားလုံးကိုတစ်ခါအတွင်းထဲမှာပုံမှန်ရောက်သွားပြီဆိုတော့ခါကျတော့သူတို့အမြင်နဲ့လည်းဒီအပေါ်မှာပေါ့နော်ဒီမကောင်းတဲ့စိတ်နဲ့ကြက်စီတာမျိုးပေါ့နော်ဒီ research နဲ့ပတ်သက်ပြီးတော့သူတို့လှုပ်ဖို့အတွက်ညှို့နေပြီးဖြစ်သွားမယ်လို့ကျွန်တော်အနေနဲ့ထင်တယ်ပေါ့နော်
မားတို့လိုမျိုးဒီရွေးကောက်ပွဲလေးလာဆောင်ကျူတီတို့အနေနဲ့ပေါ့နော်အခုလိုမျိုးဒီလူမှုကွန်ရက်တွေပေါ်မှာပြောနေကြတဲ့တည်င်းအချက်လက်တွေကိုဘယ်လောက်ထိအလေးထားပါလဲရှင
်အများကြီးအလေးထားတယ်လို့ပြောလို့ရတာပေါ့နော်လူမှုကွန်ရက်လို့ပြောမှန်ဆိုလို့ရှိရင်တချို့ကတော့ website စာမျက်နှာတွေလည်းရှိတယ်နောက်ပြီးတော့ခါကျတော့ဒီ social media တဲမှာ Facebook ပေါ့နော်ဒီ social နဲ့ဆိုင်တဲ့ဟာသုံးတာတွေလည်းရှိရပေါ့ဆိုတော့ဒါကအများကြီးကျွန်တော်တို့အသုံးဝင်တယ်အထူးသဖြင့်ဒီတချို့ကြတော့ဒီ website ကနေပြီးတော့မှ internet media နဲ့ပေါ်ပြရတာဟာဆိုလို့ရှိရင်တော့ပို့ပြီးတော့ strong ဖြစ်တာပေါ့အမဲ Facebook တို့ဘာလို့မှပေါ်ပြတဲ့တဲ့အချက်လက်ဆိုလို့ရှိရင်လဲသူရဲ့ source ပေါ့နော်အမြင်နဲ့တင်တဲ့တဲ့နောက်ပြီးသူရဲ့ background ကိုကြည့်ပြီးတော့မှကျွန်တော်တို့ကျွန်တော်ကြီးလက်ခံလို့ရတာဟာဆိုလို့ရှိရင်ကျွန်တော်တို့လက်ခံတယ်အဲ့ဒီတဲ့အချက်လက်တွေကိုကျွန်တော်တို့အတည်ပြုပြီးတော့ယူတယ်ပေါ့နော်ဟုတ်
အထူးသဖြင့်ဒီလူမှုကွန်ရက်တွေပေါ်မှာမဲရလက်တွေတင်ကြတဲ့နေရာမှာအဲ့ဒီဂိမ်းကနန်းတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်တဲ့ရလက်တွေဘလောက်ကွာခြားမှုရှိသလဲလို့မဲပေးစုအဖွဲ့က software developer ကိုရဲလင်းအောင်ကိုလည်းမေးကြည့်ပါတယ်။မဲပေးစုအဖွဲ့ကတော့ဒီ2015ရွေးကောက်ပွဲမှာ IT ပညာကိုအသုံးပြုပြီးတော့ရွေးကောက်ပွဲပညာပေးမှုတွေသတင်းအချက်အလက်တွေကိုစည်ရင်းပြုစုမျှဝေနေတဲ့ IT ကျွမ်းကျင်သူတွေစုစည်းထားတဲ့အဖွဲ့ဖြစ်ပါတယ်
။တော်များများတော့တူကြပါတယ်ခင်ဗျာ။ကျွန်တော်တို့ကိုယ်တိုင်လည်းပေါ့နော်ဒီ Twitter နဲ့ Facebook တို့ပေါ်မှာအဲ့တော့ဒီအနေနဲ့ reset တွေပါတယ်စောင့်ကြည့်ရဖြစ်ရဲ့နောက်တစ်ပတ်ဒီ TV ရလာတဲ့ UEC ရ reset တွေကိုတင်ပေးနေတဲ့အဖွဲ့လေးရှိရဲ့အဲ့ကျွန်တော်တို့ကိုယ်ရင်ကြည့်နေရရှိရဲ့ဆိုတော့တော်များများတော့တူပါတယ်ခင်ဗျာစောင့်ကြည့်နေလာတဲ့အဖွဲ့တွေပါရတယ်လို့တင်ရဆိုတော့ပို့ပြီးတော့အကျိုးရှိပါခင်ဗျာပို့ပြီးတော့ transparent ရှိရလို့မြင်ပါခင်ဗျာ
ဒါကတော့ကောင်းတဲ့အပိုင်းပေါ့နော်တစ်ချိန်တည်းမှာမြင်ရတာကဒီလူမှုကွန်ရက်တွေပေါ်မှာပဲဟိုဆိုးကျိုးရောက်စေတဲ့အရေးသားတွေအခုတချို့တွေးနေရတယ်နောက်ဝင်ရွေးတဲ့သူတွေပေါ်တိုက်ခိုက်တာတို့နောက်ဟိုအကြောင်းခံလို့မှုမရှိပဲပဲနော်ဟိုနာမည်တွေတက်ပြီးဆွဆွဲတာတွေနောက်တစ်ခုခုဟိုအကျိုးစီးပွားထိခိုက်အောင်လို့ဆော့ဩတာတွေလည်းတွေးနေရတယ်ဆိုတော့အဲ့ဒါမျိုးတွေကိုဘယ်လောက်ထိဒါတွေကိုဟိုကာကွယ်သင့်တယ်လဲဒါတွေကိုထိန်းနိုင်အောင်လို့ဘယ်လိုမျိုးစူးစမ်းပြီးလုပ်ပါလဲရှင်
ခုနပြောခဲ့သဘောနော်ဒီ channel ဒီ hate speech ပေါ့နော်အခုဒီ election နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့တွေ့ရတရားရောက်ကနေပြီးရည်ရွယ်ချက်ရှိရှိဖြန့်လာမျိုးလည်းရှိတယ်ဗျအဓိကဒီ online မှာကျတော့နည်းနည်းပြောခါတာကျတော့ဒီတရားရောက်ကနေပြီးတော့ပြောရတဲ့အခါမှာနောက်တစ်ယောက်ကနေပြီးရုံလိုက်ကြတာများပေါ့နော်အဲ့ဒါမျိုးကိုချင်းချင်းကြည့်ပြီးမှအဲ့လိုမျိုးယုံကြဖို့တော့ကျွန်တော်တို့အကြံပေးလိုပါတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်လည်းအဲ့လိုတစ်ခါနေမှားတာမျိုးယူကြုံရရှိပါတယ်ခင်ဗ
ျပြောရမယ်ဆိုရင်အခုအချိန်ဟာဒီမြန်မာနိုင်ငံအတွက်ပေါ့နော်အရေးကြီးတဲ့အချိန်ဖြစ်နေတယ်ပေါ့လေနော်ဆိုတော့အတိန်းဆောင
်
ဟိုမဖြစ်ဖို့တိတ်အရေးကြီးတယ်အဲ့လိုမျိုးအခြေအနေမျိုးမှာဒီလူမှုကွန်ရက်သုံးတဲ့သူတွေအထူးတတိထားတဲ့ကိစ္စတွေကိုလည်းဘလို့လို့အကြံပေးကြပါလိမ့်ရှင
့်အဓိကတော့ပေါ့နော်လူတို့ကပေါ့နော်ဒီဟာကိုအာရုံစိုက်နေချိန်မှာပေါ့နော်အဲ့ဒီဟာကိုအကျိုးမြတ်ထုတ်ပြတဲ့လူတွေလည်းရှိတယ်ခင်ဗျအဲ့လိုမျိုးတွေရှိတဲ့ဟာမျိုးဆိုရင်တော့ကျွန်တော်အကုန်လုံးကဝိုင်းပြီးတော့ပေါ့နော် confirm လုပ်တာ verify လုပ်တာမျိုးတွေလုပ်တင်ပါခင်ဗျကျမ်းမှာပြောရဆိုရင်အဲချက်ချင်းအတင်းရောင်းလိုက်တာမျိုးတွေဆိုင်ပါတော့ကိုအတိနဲ့ပါနားမို့ကိုတကယ်ယုံကြည်ရတဲ့နေပါနဲ့အဲ့လိုမျိုးနဲ့ confirm လုပ်တဲ့ဟာမျိုးမှာပဲပို့ပြီးတော့ကောင်းပါတယ်ခင်ဗ
ျသုံးတဲ့သူတွေအနေနဲ့အဓိကသိထားမှာတော့ဒီ account ကဒီသူ့ရဲ့ profile ကိုပေါ်ပြသလားဆိုတော့ကျမတို့စစ်စစ်ဖို့လိုရယ်ကျမတို့နိုင်ငံမှာဆိုလို့ရှိရင်ဒီ social media နဲ့ပတ်သက်ပြီးတော့မှသူ့ရဲ့ source တွေပါရောစိတ်တည်းမထားဘူးတင်းဆိုရင် bio ဆိုပြီးယုံလိုက်တဲ့အနေထားရှိသေးတဲ့ဆိုတော့ကတော့ကျမတို့အားလုံးပေါ့နော် Facebook တွေပါတုံးတဲ့ခါမှာဆိုလို့ရှိရင်ဘသူတင်တာလဲဒီလူကဘယ် background ရှိတယ်လဲဒါရီအနေနဲ့တင်တတ်လေးရှိလဲဒါရီကိုကျမတို့တေချာလေ့လာပြီးတော့မှအဲ့ဒီနောက်ခံတမိုင်းတွေကိုကြည့်ပြီးမှဒီသူတို့တင်တဲ့အရင်းမြစ်တွေကိုခိုင်လုံလားမခိုင်လုံလားဆိုတော့ကျမတို့တေတေချာချာတုံးတတ်ဖို့လိုရယ်ဒီပြောတိုင်းယုံတာမျိုးတင်လိုက်တိုင်းကိုအကုန်မဲ့ပြီးတော့ဒီ like ပြောတာမျိုးလုပ်ဖို့အရင်အရေးကြီးတယ်လို့ထင်ပါတယ်ရှင
်ကျွန်တော်အကြံဉာဏ်ပေးချင်တာတော့ဒီတကယ်ယုံကြည်လို့ရလောက်မဲ့တည်င်းဆိုးစခုပဲလက်ခံကြပါတကယ်လို့ကြောက်ရတာတခုရခုနလိုအရန်ကိုယုံကြည်မကြရင်တော့ခုနလိုကျွန်တော်တို့ဒီခုနယုံကြည်မကြတဲ့အတင်းတွေပါတယ်ရှယ်တဲ့အခါကျတော့တခြားလူတွေပါမှားယွင်းတဲ့ယုံကြည်မှုတွေဖြစ်ပေါ်လာတဲ့အခါကျတော့ယုံကြည်လာတဲ့တင်းခုနလိုတငယ်ချင်းတော်လကောင်းနောက်ပြီးမိတ်ဆွေတော်လကောင်းသူတို့ရဲ့ပြောရဲဆိုတဲ့ဟာတော့ပဲကျွန်တော်ယုံကြည်တင်ပါတခြားမလိုလားတဲ့လူတွေနောက်
မယုံကြည်စိတ်ကြောင့်မရှိတဲ့တည်နေအဲ့ဒါကြတော့မရှယ်သင့်ပါဘူ
းစင်ကာပူမှာအလုပ်လုပ်နေတဲ့ IT ပညာရှင်ကိုလင်းရွေးကောက်ပွဲလေ့လာဆောင်ကြည့်နေတဲ့မြန်ဖရော့ကိုရက်ကမတ်ဆန်မာဦးနဲ့ရွေးကောက်ပွဲဆိုင်ရာအချက်အလက်တွေစူးစီးမျှဝေနေတဲ့မဲပေးစုအဖွဲ့က software engineer ကိုရဲလင်းအောင်တို့ပြောသွားကြတဲ့အတိုင်းဆိုရင်တော့2015မြန်မာနိုင်ငံရွေးကောက်ပွဲမှာလူမှုကွန်ရက်တွေရဲ့အရေးပါမှုကိုညှင်းဆန်လို့မရနိုင်ပါဘူးတစ်ချိန်တည်းမှာပဲကောင်းကျိုးကနေဆိုးကျိုးမဖြစ်အောင်လို့သုံးနိုင်ကြဖို့အရေးကြီးတယ်ဆိုတာကိုလည်းမိမောင်းထိုးပြနေပါတယ်ရှင
်မဆူမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blogger ပြောသမျှစီစဉ်ဖြစ်ပါတယ်ခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောကစီစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူထူထွားတွေကိုကိုဇော်ဝင်းလိုင်းကစူးစီးတင်ဆက်ထားပါတယ်ရှင်
လာပါခင်ဗျာတော်ရရှင်ပေါင်းစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလောမှာတော့ဂျာမနီနိုင်ငံမှာဘန်ဘီစုချင်းမြင့်ပွဲကျင်းပခဲ့ပါတယ်အမေရိကန်နိုင်ငံမှာတော့ဂလမ်မာဆွဲလက်မဲ့မောပွဲရာအမျိုးသမီးများစုကိုခစ်လင်းဂျာနာရီစ်ဝက်သာစပွန်နဲ့ဗစ်တိုးရီယာဘက်ကမ်တို့ရရှိသွားကြပါတယ်ဒီအကြောင်းတွေအပါအဝင်ကမ္ဘာတစ်လောင်းကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်တာတွေကိုပြောပြပေးသွားမှာပါဂျာမနီနိုင်ငံဘာလင်မြို့မှာနိုဝင်ဘာလ10ရက်နေ့ကပြုလုပ်တဲ့သတင်းမီဒီယာရုပ်ရှင်နဲ့ရုပ်မြင်သံကြားဆိုင်ရာထူးချွန်စုဘန်ဘီစုပေးပွဲကိုနိုင်ငံတကာကနာမည်ကြီးအထင်ကရပုဂ္ဂိုလ်တွေအများအပြားတက်ရောက်ခဲ့ကြပါတယ်။ဒီစုပေးပွဲဟာဂျာမနီနိုင်ငံမှာအထင်ရှားဆုံးစုပေးပွဲလည်းဖြစ်ပါတယ်။ဒီအခမ်းအနားမှာနိုင်ငံတကာဂီတပညာရှင်စုရရှိခဲ့တဲ့ဗြိတိန်နိုင်ငံကနာမည်ကြီးအဆိုတော်ရီတာအော်ရာဟာအစိမ်းရောင်ဘက်ရင်းပြီးတော့အမွေးပွားတွေနဲ့အုပ်ထားတဲ့ခေါင်းဝန်အရှိကိုဝတ်ဆင်လာပါတယ်။သူမအနေနဲ့နောက်ပိုင်းမှာဒီအခမ်းအနားမှာဖြောပြမှာဖြစ်တဲ့အတွက်ဒီခေါင်းဝန်ဟာသူမတည်ဆုံမဲ့တခြင်းနဲ့လိုက်ဖက်ညီတယ်လို့ပြောပါတယ်။အော်စကာဆုနှစ်ဆုရရှိထားတဲ့ဟယ်လာရီဆွန့်ဟာ You are not you ဆိုတဲ့ရုပ်ရှင်ကားမှာ ALS အကျော်သေးယောဂသည်အဖြစ်ပြည်ပြင်းစွာတည်ယူဆောင်နိုင်ခဲ့တဲ့အတွက်နိုင်ငံတကာအမျိုးသမီးတည်ယူဆောင်ဆုကိုရရှိခဲ့ပါတယ်။ Victoria's Secret Model လည်းဖြစ်ဂျာမနီနိုင်ငံသူလည်းဖြစ်တဲ့ Heidi Klum ဟာလည်းဖက်ရှင်နဲ့ဖျော်ဖြေမှုကိုပေါင်းစည်းပေးနိုင်သူတဦးဖြစ်တဲ့အတွက်ဘန်ဘီဖက်ရှင်ဆုချင်းမြင့်ခံခဲ့ရပါတယ်။ဒီစုပေးပွဲအခမ်းအနားဟာဂျာမနီရဲ့အရေးအပါဆုံးမီဒီယာစုပေးပွဲဖြစ်ပြီးတော့1948ခုနှစ်ခေတ်ကအတွေ့အခေါ်အမျိုးမြင်ရှိပြီးတီထွင်ကြံစနိုင်စွမ်းရှိသူတွေအောင်မြင်ကြော်ကြားပြီးသတင်းမီဒီယာတွေထဲမှာအထင်ကရဖော်ပြခံရသူတွေကိုနှစ်စဉ်ချင်းမြင့်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။
အမေရိကန်နိုင်ငံကကမ္ဘာကျော်ဂလာမာမဂ္ဂဇင်းကြီးရဲ့ပြီးခဲ့တဲ့နှစ်အတွင်းဆွဲလက်မဲ့မောပွဲရာအကောင်းဆုံးအမျိုးသမီးများစုကိုနိုဝင်ဘာလ9ရက်နေ့ကချီးမြှင့်ခဲ့တာမှာကမ္ဘာတဝန်းလူပြောအများဆုံးအမျိုးသမီးတူဦးဖြစ်တဲ့ကိတ်လင်းဂျန်နာအပြင်ဟောလိဝုဒ်တယောက်ဆောင်ရီစ်ဝက်သာစပွန်နဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းဝတ်ဆောင်ပုံစံထုတ်လုပ်သူဗစ်တိုးရီယာဘက်ကမ်တို့လည်းအခမ်းအနားနဲ့ဆုချီးမြှင့်ခံခဲ့ကြရပါတယ်။ကိတ်လင်းဂျန်နာဟာကာဒက်ရှန်ညီအစ်မတွေရဲ့ဖခင်ဘရုစ်ဂျန်နာဘွားကနေလိန်ပြောင်းပြီးအမျိုးသမီးတဦးဖြစ်လာခဲ့သူပါကိတ်လင်းဂျန်နာရောဗစ်တိုးရီယာဘက်ကမ်ရောနှစ်ဦးစလုံးဟာကော့ဇော်နီရှိရောက်တဲ့အချိန်မီဒီယာတွေကိုစကားမပြောခဲ့ပေမဲ့ဓာတ်ပုံတော့အယိုက်ခံခဲ့ကြပါတယ်ရီစ်ဝက်သာစပွန်ဟာဟောလိဝုဒ်မှာတည်ရှိနေတဲ့ယောက်ျားမိန်းမကွာဟမှုနဲ့သွားအောင်ကြိုးစားတဲ့အနေနဲ့အမျိုးသမီးအဓိကတယောက်ဆောင်တွေကိုဦးစားပေးတဲ့ဇလန်းရုပ်ရှင်တွေထုတ်လုပ်တဲ့ Pacific Standard ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကိုတည်ထောင်ခဲ့တဲ့အတွက်အခုနှစ်မှာဂလာမာဆုချင်းမြင့်ခံရတာဖြစ်ပါတယ်နှစ်စဉ်ချင်းပြင်းခဲ့တဲ့ဒီကလမာစုပေးပွဲကိုဒီနှစ်မှာတော့နယူးယောက်မြို့မန်ဟတန်မှာရှိတဲ့ကာနေဂီခမကြီးမှာကျင်းပခဲ့တာမှာအထင်ကရနာမည်ကြီးပုဂ္ဂိုလ်တွေအပြင်အန်ကာရိုလိုင်းနားပြည်နယ်အတွင်းတမိုင်းဝင်လူမဲဖျားရှိခိုးကြောင်းမှာပြစ်ခတ်မှုဖြစ်သွားတော့ကတိုက်ရိုက်ခံစားခဲ့ရတဲ့အမျိုးသမီး၅ဦးလိုတိတ်နာမည်မကြီးလာတဲ့သူတွေလည်းတက်ရောက်ခဲ့ကြတာဖြစ်ပါတယ်ကလွန်တူဟောလိဝုဒ်ရုပ်ရှင်မင်းသားကြီးရောဘင်ဝီလျံစာသူ့ကိုယ်သူတေကြောင်းမကြံခင်သတင်းတပတ်လောက်အလိုမှာအုံနောက်နဲ့အာယုံကျော်ဆန်ရဆန်သက်စစ်စစ်မှုတွေပြုလုပ်ခဲ့ပြီးအဲ့ဒီစစ်စစ်မှုတွေအရအသက်ရှင်နေထိုင်ဖို့၃နှစ်လောက်ပဲကြာတော့တယ်ဆိုတာကိုသိရှိခဲ့ရတယ်လို့ကြံရစ်သူဇနစ်ဖြစ်သူကပြောပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့နေအိမ်မှာဇွဲကြိုချပြီးကိုအဆုံးမစီရင်ခင်လအနေငယ်အလိုမှာအော်စကာဆုရှင်မင်းသားကြီးဝီလျံစာစိတ်ပိုင်းဆန်ရရောရုပ်ပိုင်းဆန်ရပါကြောင်၆ချားဖြစ်နေခဲ့တယ်လို့ခင်မွန်းတဲ့တည်ဆုံးပြီးပထမဆုံးအကျင့်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းဇနီးဖြစ်သူဆူဇန်ဝီလျံစ်ကပြောပါတယ်2014ခုနှစ်ဩဂုတ်လကခွဲလွန်တဲ့အချိန်မှာအသက်63နှစ်ရှိပြီဖြစ်တဲ့မင်းသားကြီးဝီလျံစ်ဟာပါကင်ဆန်လို့ခေါ်တဲ့အကျောအာနယ်ပြီးခြေတွေလက်တွေတုံနေတဲ့အကျောရောဂါကိုခံစားနေခဲ့ရတာလို့ ABC ရုပ်သံဌာနက Good Morning America အစီအစဉ်နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားခဲ့ပါတယ်။သူကွယ်လွန်ပြီးပြုလုပ်ခဲ့တဲ့ခွဲစိတ်စစ်ဆေးမှုတွေအရ Robin Williams ဟာအုံနောက်ထိခဲ့ပြီးစိတ်ဖောက်ပြန်တဲ့သူတဦးလိုအကောင့်အဆိုးခွဲခြားနိုင်မှုမရှိတဲ့အုံနောက်ပိုင်းဆိုင်ရာချိုယွင်းမှုရှိနေတာကိုလည်းစမ်းသပ်တွေ့ရှိခဲ့တယ်လို့ Susan Williams ကပြောပါတယ်။ဘဝတခြားလုံးမွေးရစေဝါနဲ့အရက်စရာတွေဆွဲနေခဲ့တဲ့ Robin Williams ဟာသူမသေးခင်၈နှစ်မတိုင်ခင်ကတည်းကအဲ့ဒီမွေးရစေဝါတွေအားလုံးပြတ်နေခဲ့ပေမဲ့စိတ်ကြယောဂါနဲ့တခြားလူတွေကိုကြောက်ရွံ့တဲ့ယောဂါတွေပြန်လဲခံစားလာနေခဲ့ရပြီးသူ့ဘဝမှာခံစားနေရတာတွေကိုအပြင်ကိုပြောမပြခဲ့ဘူးလို့ဇနီးဖြစ်သူ Susan Williams ကပြောပါတယ်အမေရိကန်နိုင်ငံကကမ္ဘာကျော်တေးသန့်ရှင် Katy Perry ဟာတေးသန့်ရှင် Taylor Swift လောက်ထိတ်တန့်သတင်းတွေမှာမကြာခဏပါဝင်လို့မရှိသလို Taylor Swift လောက်လည်းတေးသချင်းတွေကိုမရောရခဲ့ပါဘူး။ဒါပေမဲ့ Katy Perry ဟာအခုနှစ်အတွက်အဝင်ငွေအများဆုံးအမျိုးသမီးတေးသန့်ရှင်ဖြစ်တဲ့အကြောင်းကမ္ဘာကျော် Forbes ငွေကြေးမဂ္ဂဇင်းကြီးမှာဖော်ပြထားပါတယ်။အသက်32နှစ်ရှိပြီဖြစ်တဲ့ Katy Perry ဟာအခုနှစ်အတွင်း Prismatic လို့ခေါ်တဲ့နယ်လက်ဖျော်ဖြေပွဲအတွင်းအလောက်ကုန်ပစ္စည်းကုမ္ပဏီတွေကစပွန်ဆာပေးကြတာတွေကြောင့်ပြီးခဲ့တဲ့12လအတွင်းဝင်ငွေဒေါ်လာ135သန်းရှိခဲ့တယ်လို့ Forbes Magazine ကြီးကနိုဝင်ဘာလ4ရက်နေ့မှာထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်။အသက်25နှစ်ရှိပြီဖြစ်တဲ့ Taylor Swift ကတော့သူမရဲ့နာမည်ကြီးလူကြိုက်များတဲ့1989ဆိုတဲ့ Taylor Swift ခွေဟာ8.6 တန်းရောင်းချခဲ့ရပြီးကမ္ဘာလက်ဖျော်ဖြေမှုအစီအစဉ်တွေကိုစတင်ခဲ့ပေမဲ့လည်းအခုနှစ်အတွင်းဝင်ငွေဟာတန်း80ပဲရှိခဲ့တယ်လို့ Fox Magazine မှာဖော်ပြထားပါတယ်။ Britain နဲ့ American နိုင်ငံစလုံးမှာအခြေစိုက်တဲ့ Fleetwood Mac ဒေဂီတာအဖွဲ့ကတော့ 59.5 သန်းနဲ့တတိယဝင်ငွေအများဆုံးဖြစ်ခဲ့ပါတယ်။ American နိုင်ငံကတခြားကမ္ဘာကျော်အမျိုးသမီးတည်ထောင်ရှင်တူဖြစ်တဲ့ Lady Gaga ကတော့ဒေါ်လာ59သန်းနဲ့စရုပ်ထနေရာမှာရှိနေခဲ့ပါတယ်။မနစ်ကနံပါတ်1ဝင်ငွေအများဆုံးဖြစ်ခဲ့တဲ့ Beyoncé ကတော့ဝင်ငွေ 54.5 သန်းနဲ့နံပါတ်5နေရာမှာသာရှိနေပါတယ်ခင်ဗျာ။ဒီတက်တန့်ရောင်သတင်းလွှာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းမှာထုတ်လွှင့်ပေးနေပါတယ်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်စုံကြည့်ခြင်းနဲ့ဆိုရင်တော့ရုပ်မြင်သံကြားမှာထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အင်တာနက်ဆက်မြင်နာတွေပေါ်မှာကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ပျော်ရှင်ပွဲကောင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ
။တက်တန့်ရောင်သတင်းလွှာကိုကိုဇော်ဝင်းလိုင်းကတင်ပြသွားတာပါရှင်။ခုတော့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့မန္တလေးမြို့ကဒေါ်ကျေးမုံခင်ကလူမှုကွန်ရက်နဲ့ပတ်သက်လို့သူ့အမြင်ကိုပြောပြထားပါတယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင
်။မော်ရီမာဒီမာဒီရောက်ဖို့ပုံစံလုံးကြီးနဲ့ကတူဖို့ဆိုရင်နှလုံးသုံးလုံးကြီးနိုင်ကြရပေါ့နော်။အဲ့လိုအချိန်မျိုးမှာတော့ကိုကျမတို့ရဲ့ဟိုရေနှောင်းကစိတ်ကျမတို့မိတ်ဆွေဆင်းနေတဲ့ဘက်ရင်ဆိုင်မှာစကားပြောကြကြူကြပေါ့နော်အဲ့လိုဝိုင်းထိုင်ကြတယ်အခုကမှဆိုရင်အားလုံးကဝိုင်းကြရဆိုရင်ဖုန်းကိုကြည့်နေပဲတယောက်နဲ့တယောက်စကားတောင်မပြောနိုင်ကြပဲနဲ့ဒီ Facebook online ပေါ်မှာပဲအားလုံးသုံးနေကြရပေါ့နော်ခက်စားနေတဲ့မိကျတခုဖြစ်နေအောင်ကျမတို့တွေ့ရပါတယ်အဲ့တော့ကိုကြီး Facebook ပေါ်လာတဲ့အခါမှာဘာဖြစ်လဲဆိုရင်ကျမတို့ဒီတရားနဲ့တရားကိုဝီးနေရတဲ့လူတွေကလည်းနင်းနင်းလေးပဲကျမတို့ခံစားရတယ်ပေါ့နော်။တရားနဲ့တရားအရင်ကဆိုရင်ဟိုဖုန်း contact ကြီးရလို့ဆိုရင်ကျမတို့ဟာတခြားလူတွေပေါ့နော်ဒီ email ပို့လာတော့ဘာလို့ထက်ကိုဒီ Facebook ပေါ်လာတဲ့ခါမှာအရန်ကိုပြန်ညံပြီးတော့ကျမတို့တရားနဲ့တရားပို့ပြီးဆက်တဲ့အချိန်ဆက်ရတယ်ပေါ့နော်။ Facebook ပေါ်လာတဲ့ခါမှာကျမတို့ဒီ online chatting လို့ပေါ့နော်အရင်မှ message ပို့ထားရင်တရားနဲ့တရားအပြန်လှန်ပြောလို့ရတော့ဟိုဝီးလေးတွေပဲခံစားရပါမယ်ဝီးရည်လည်းမခံစားရပါဘူး။အခုကျမတို့အဝီးရည်လည်းလားဆိုတော့အခုကျမတို့မန်းလေးမြို့မှာနေတဲ့အချင်းချင်းကိုပဲကျမသားရင်သမီးရင်ရှင်ဘာပြောလဲဆိုရင်ဟိုအမီဘယ်ရောက်နေလဲဆိုတာကိုသိကြပေါ့နော်။သူတို့ Facebook ဖွင့်ကြည့်လိုက်ရင် Facebook ပေါ်မှာအမီဘယ်ရောက်နေလဲဆိုတာကိုသိရတယ်ပေါ့နော်။အဲ့လိုမျိုးမြို့ရင်းမှာတောင်မှတယောက်နဲ့တယောက်ဒီ online ပေါ်မှာပဲတယောက်နဲ့တယောက်စာကြဖွင့်ကြကြောကြဆိုကြပေါ့နော်။အရန်ကိုဟိုအတုံးကျဲပေါ့အတုံးဖြတ်ပြပေါ့သူတချင်တော့လောလောဆယ်မြန်မာနိုင်ငံမှာဆိုရင်တော့ Facebook ကခုမှပေါ်ပြီးလူတိုင်းလူလူနဲ့ဖုန်းသုံးနိုင်တဲ့အခြေအနေရောက်တော့တော်တော်လေးကိုပဲဟိုပါပေါ့နော်ဆက်တယ်လို့ကောင်းတဲ့ဟိုမီဒီယာတစ်ခုဖြစ်လာတယ်ပေါ့နော်ဟော
那不知道那不行这么容易的话我没有人嘛蛮的嘛就没让人一个嘎单所以风呢就把我烂米啊你别麻烦把烂房了我就讲没有人嘛没让人所以学术分析来讲的哈别人嘛烂呢主要让阿公龙玩一点下来啊那我阳光嘛这个物质的是来阳光嘛别没有别人嘛是来online 也就进入里边了，阿里面底下的，这玩意儿玩来边了，我这毛就滴滴拿不上来，拿不上来一些铺边了，啊，这边咱们快去铺水里面，那他去的里来的 online 有钱的乎，这边就人提不起这毛米水，嗯，就上南岸那边，哎呀，我妈的你，俺们这毛人俺妈这里，俺们俺妈这边，最初都来看嘛，还跟俺妈跑去这，跑去这是。这半年的这没有工资的都没骗你，可能阿里面就买了多赚的，然后工作可能在那 online 上面呢，工作这边拿出来没好搞，这些收入里来细节可能，我讲的叫娃娃骗来的，高门的嘛，有人在那那里招不着你，都阿讲那些家收家可能阿里没搞呢，阿把你联系吧，阿讲我说你有没有搞的，你有没有的不是的。你非说过来了，我怎么说？我来打嘞，就是嘞，就是嘞，你们家嘞，东家嘞，东家也没去吃着，东家嘞，我俺们家嘞，家的。
阿爸先点菜你嘞，都用几样干那做？不如叫伢牛妈妈说，够用几样里的包文孙女皮肤配口样子。email 来查 burmese@voanews.com burmese。@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒီယုံကြည်ရာစီစဉ်ပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ရက်နေ့7:00တိလိုင်းဒိုမီတာ30နဲ့51တိုးအနေနဲ့ပြန်ပြီးထုတ်လွှင့်ပေးသွားမှာပါမကြာခုကြာနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမှတ်ခင်ဖြူထွေးကပြောပြပေးပါအောင်ရှင်
IS Islamic အစိုးရအဖွဲ့ကလိုယူဆရတဲ့ဗီဒီယိုမှတ်တမ်းတွေတစ်ခုထဲမှာပါရီမြို့မှာတိုက်ခိုက်ခဲ့တဲ့ပုံစံမျိုးနဲ့အမေရိကန်ဝါရှင်တန်မြို့တော်ကိုတိုက်ခိုက်ပေးလို့ချင်းချောက်ထားပါတယ်။ဒီကနေ့ဒီလူမှုကွန်ရက်တွေပေါ်တက်လာတဲ့ဗီဒီယိုထဲမှာတော့စစ်သွေးကြွချိန်မုံရေးစစ်စင်ရေးလုပ်ငန်းတွေမှာပါဝင်နေကြတဲ့နိုင်ငံအားလုံးကိုပြည်သင့်နိုင်ငံကြုံခဲ့ရတယ်လို့မျိုးကန့်ကျင်မာမျိုးနဲ့ကြုံရစေမယ်လို့ချင်းချောက်ထားပါတယ်။ဗီဒီယိုထဲမှာချင်းချောက်ပြောဆိုနေတဲ့သူကတော့အထူးသဖြင့်ဒီအမေရိကန်မိသားစုကိုတိုက်ခိုက်မယ်လို့ချင်းချောက်ထားတာပါ။ဒီဗီဒီယိုခွေရဘလောက်အထိစစ်မှန်မှုရှိတယ်လဲဆိုတော့ VUE အနေနဲ့ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုရအရာရှိတွေကလည်းမှတ်ချက်ပေးတာမရှိသေးပါဘူးရှင်ပြည်ထောင်နိုင်ငံပါရီမြို့မှာလူတရာကျော်တိုက်ဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းကမ္ဘာနိုင်ငံတွေအကြားမှာဒီထောက်လှမ်းရေးအချက်အလက်တွေကိုပုံမှုမျှဝေသွားဖို့နဲ့နေဆက်တွေကိုပုံမှုလုံခြုံအောင်လုပ်ပြီးအကြမ်းဖက်သမားတွေရဲ့ရန်ပုံငွေတွေကိုဖျက်တောက်ပစ်နိုင်အောင်ပူးပေါင်းဆောင်ရွက်သွားကြဖို့အတွက်ကမ္ဘာကောင်ဆောင်တွေကတိပြုခဲ့ကြပါတယ်ဒီလက်ရှိစိန်ခေါ်မှုတွေကိုစီးရင်းဤတစ်ခုတည်းနဲ့မကဘဲနဲ့နီလန်ပေါင်းစုံနဲ့ကင်တွဲဖြစ်ရှင်းသွားရမှာဖြစ်တယ်လို့ဂျာမနီနိုင်ငံဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲကဒီ G20 ထိပ်သီးဆွေးနွေးပွဲအဆုံးသတ်ချိန်မှာပြောသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းဒီတာမန်လှုပ်ရှားလှုပ်ဆဲနီလန်တွေနဲ့တော့ IS စစ်သွေးကြွအသည့်အဆုံးရောက်တွေကိုချိန်မုံမှုဆိုတာမလွယ်ကူနိုင်ဘူးဆိုတာကိုပြီးခဲ့တဲ့ချိန်ပိုင်းတော့ကပဲဒီအန်တာလီယာမြို့ကထိပ်သီးဆွေးနွေးပွဲအတွင်းမှာပြောဆိုသွားပါတယ်ရှင်။
တရင်ချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးတော့တာပါဒီကနေ့ညစီစဉ်ထုတ်လို့ရမှုကမဆုံမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ် VOA American တန်မနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိစီစဉ်တွေကိုပထမနိုင်ဝက်ကို line to meter 30.40-48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပြီးဒုတိယပိုင်းနိုင်ဝက်အစီအစဉ်ကိုတော့ line to meter 30.40-50နဲ့ line to meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်တသက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.